Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဇွန်လ29ရက်နေ့စနေညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ Washington DC မြို့တော်ကနေတက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3251ပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နိုင်ချင်ရှိနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရောက်တဲ့နေ့ကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့တဲ့နေ့ကတော့လားရှုမှာ139.2ဆစ်စင်ရေတကြော့ပြန်ဖြစ်စစ်အရှိန်မြင့်တင်လိုက်ပါပြီမြန်မာစစ်တပ်အတွက်လက်နက်ဝေပေးနေတယ်ဆိုတာကိုထိုင်းဘန်ဒီဘက်ကညှင်းချက်ထုတ်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပေါ်ပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါမခင်လေးဒီတဲ့နေ့တဲ့ရှမ်းမြောက်ကဒီစစ်ဌာနချုပ်နဲ့မြို့ကြီးဖြစ်တဲ့လာရှုဘက်139ဒုတိယလိုင်းစစ်စင်ရေးအချိန်မြင့်လိုက်တာကို TNL တန်တက်ပြောခွင့်ရက
ဒီနေ့လာရှုမှာတိုက်ပွဲဖြစ်တဲ့တိမ်ကြီးရဲ့ကြော်ပေါ့နော်လာရှုမြောက်ခင်မှာစစ်ကမ်းတွေနဲ့တိုက်ပွဲဖြစ်တဲ့အမှန်ဒီဆောင်လူတရားပါတဲ့စစ်စင်ရေးကတော့အချိန်ကတဖြည်းဖြည်းနဲ့မြင့်တင်လာပြီ
ဒီတဲ့နေ့အပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြီးရင်အာရှနိုင်ငံရေးလေယာစီးပွားဥရိယာဒီနဲ့သတင်းတွေကသုဒ္ဓစီစဉ်နေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးနဲ့ပဲပြောပြပေးပါမယ်ခင်ဗျာ
တတညာနှစ်ခုစစ်စင်ရေးဒုတိယလိုင်းမှာလာရှိုဘက်ကစီရေးအရှိန်ကိုဒီကနေ့ပဲစမြင့်လိုက်ပြီလို့တာအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ကပြောလိုက်ပါတယ်အခုတကြောပြန်စစ်ပွဲဟာကိုကံတပ်ဖွဲ့ MNDA ဥဆောင်ပြီးတော့စစ်ရှင်ညှင့်လိုက်တာဖြစ်တယ်လို့မြောက်ပိုင်းတိုင်းရင်းသားညီနောင်၃ဖွဲ့ရဲ့တကြောပြန်စစ်စင်ရေး၅ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာပဲ TNL ပြောခွင့်ရလွေးရီဦးက VOE ကိုအခုလိုပြောပါတယ
်ဒီနေ့ live show မှာတိုက်ပွဲဖြစ်တယ်လို့တော့ကြားသေးရပါတယ်တိမ်ကြီးရကြောပေါ့နော် live show မရောက်ခင်မှာစကန်နေနေတိုက်ပွဲဖြစ်တယ်လို့ကြားသေးရပါတယ် MNDA ဥဆောင်လို့ကြားသေးရပါတယ်တို့ပေမဲ့ပဲနဲ့လည်းဘလို့ပတိစိတ်ကတော့ကျမစီမံလို့တက်လာချင်တော့မရှိသေးဘူးတို့ပေမဲ့လည်းဒီဟာကတိတုံညာနှစ်ခုအပိုင်းနဲ့စစ်စီရေးကတော့အရှိန်နဲ့အတူတူတဖြည်းဖြည်းနဲ့မြင့်တင်လာပြီပေါ့လေဒီဟာဒီကျမတို့မြန်မာနေတဲ့စစ်အာဏာရှင်ရှင်နဲ့အမြင့်ပြတ်တိုက်ခဲ့ရေးပန်းတိုင်နဲ့နေနေပြီးအားကျမတို့ညံနိုင်တော့သွားနေတဲ့အနေထားဖြစ်ပါလေ
လာရှုသိန်းနီလမ်းမပေါ်မှာရှိတဲ့နန်ဟူးကျေးရွာနာကစစ်ကောင်စီရဲ့ကာကင်စခန်းမှာဒီကနေ့နေ့လယ်ပိုင်းကလေးကစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ကောင်စီရဲ့အရှိမြောက်ပိုင်းစစ်ဌာနချုပ်ထဲကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။အလားတူမိုးကုတ်နောင်ချိုနဲ့ကြောင်မဲဘက်မှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့မိုးကုတ်မြို့အရှိပိုင်းမှာတော့ဒီကနေ့တိုက်ပွဲတွေပြင်းထန်နေတယ်လို့မြို့ကန်တွေကပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာမှာစခဲ့တဲ့139.2ဆစ်စင်ရေးကိုတရုတ်နိုင်ငံဘက်ကကြားဝင်မှုနဲ့ဇန်နဝါရီလမှာနှစ်ဖက်ယာယီအပြစ်ရက်ခဲ့ကြပါတယ်။ဒီလို၅လကျော်တိုက်ပွဲတွေရပ်နေခဲ့ပြီးတဲ့နောက်ဇွန်လ25ရက်နေ့မှာ139.2စစ်စင်ရေးဒုတိယလှိုင်းကိုပြန်ဆခဲ့တာပါဒီလိုတိုက်ပွဲတွေပြန်လည်းမဖြစ်ခင်တရုတ်အစိုးရအထူးကိုယ်စားလှယ်တိတ်ရှိချွမ်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်တိုက်ပွဲတွေပြန်ဆတဲ့ဇွန်လ25ရက်ကြာသပတေးနေ့ကလည်းထိုင်းနိုင်ငံဘန်ကောက်မြို့မှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွားရောက်တွေ့ဆုံခဲ့ပါသေးတယ်မြန်မာနိုင်ငံငင်းချမ်းရေးတည်ငြိမ်ရေးတွေကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
မြန်မာနဲ့အိန္ဒိယတို့နဲ့ဆက်ဆံရေးမှာငြိမ်းချမ်းစွာရှင်တွဲနေရမှုအရေးပါတယ်လို့တရုတ်သမ္မတကထုတ်ပြောလိုက်ပါတယ်။တရုတ်ရဲ့အိန္ဒိချင်းမြန်မာအိန္ဒိယတို့နဲ့ဆက်ဆံရေးမှာဒီငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအခြေခံမှု၅ချက်ကိုအဓိကထားတယ်လို့တရုတ်သမ္မတရှီဂျင်းပင်ကမနေ့ကပြောလိုက်တာပါ။ဒီငြိမ်းချမ်းစွာအတူရှင်တွဲရေးမှုကြီး၅ချက်ကိုထုတ်ပြန်ခဲ့တဲ့2020ပြည့်အခမ်းအနားမေကွန်းမှာသမ္မတရှီကတောက်ကြနေမှာအခုလို့ပြောသွားခဲ့ပါတယ်
။讓我們以紀念和平共处五项原则发表七十周年为起点。
လူသားတွေအနေနဲ့စစ်နဲ့ငြင်းချရင်တာယာဝါပြောမှုနဲ့စီးပွားပြက်ကက်စီးလုံးမှုနဲ့ထိတ်တိုက်တွေးမှုတွေတဲကဘယ်ဟာရွေးချယ်မလဲဆိုတာဆုံးဖြတ်ဖို့လိုအပ်နေတဲ့အခုလိုသမိုင်းဝင်အခိုက်တန့်မျိုးမှာငြင်းချစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ရက်ရဲ့အနှစ်သာရတွေကိုပို့ပြီးအလေးထားဖို့လိုနေပါတယ်လို့သမရရှိကတိုက်တွန်းခဲ့တာပါအချုပ်ချာအာဏာနဲ့ပိုင်းနယ်ကိုအပြန်အလှန်လေးစားဖို့အပြန်အလှန်ရန်စတဲ့လုပ်ရည်တွေမလုပ်ဖို့တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်မဆက်ဖို့နှစ်ဖက်မျှတာပြီးအပြန်အလှန်ကြိုးရှိဖို့နဲ့ငြိမ်းချမ်းချမ်းချမ်းအတူရှင်တွဲနေထိုင်ရေးမူကြီး၅ရက်အတိုင်းဆက်ဆံသွားဖို့မြန်မာနဲ့အိန္ဒိယတို့နဲ့တရားထုတ်ပြန်တဲ့ပူးတွဲကြေညာချက်ထည့်သွင်းခဲ့တယ်လို့လည်းသမရရှိကထည့်ပြောသွားခဲ့ပါတယ်ခင်ဗျာ
Nima sitter Lenadri, where you now time Benriga the same. We lay down lonely, so they could let the maga sing Kansaba, Pobiajago, time Benlong and Shimia, think up, Dimian Tenten, Ninsan like Barry. Nemanang and Luke Queen, Sayakula the maga, two songs and Muye, a sing Kansama so sweet Hadalu, time Benri in Ine. Sigan soundly Lenad, where you now sound your beanie, Sura, Long Wam Hope, Luzon like Nasa Shia, Dow Janiga, Dinaja, Tobian like Daba. Nema sitter dress, Selena Wayura, Damamo, Selena PC Wayurago, Loma Macuniabu, Sure Muara, Time Benri Machie, Surago, Taubia Bido, Benri and Wiji, Shuip Yang Lomugani, Luquin, Chupamu, Mianine, Kesarigo, Gagwebu, Yue Losauni, Time Benlong and Shania, Athena Tobian Gemma, Pobia Tabare, Athena Nanganuine, Tainang and Nanganaga, Sigan Tamachadrini, Sangyani, the Lung, Wiji, Luetiamu, Dami, Sayin, and Yeshie, Luetian Lung and Loni, the La Suragule, and Mia, Sangi Lilani, Lule, Pio Tabare.
Shiminga, who the Tencho name you got lay in the Chogo, just see later, American got Jolly Bare, Shiminanga Machida, who the Tencho name you got, Maudumele, Conasine, Tencho is a Kamashia, Yin the Single, American Tapoga, just see later, American Sitaga, Money Thaljaniga, Jolly Dava, Suba drone in a Genuha, American Yabon Tapuan in a Dita Renshi, Gondemorigo, Tencho needed to a Gulu, Tekera, Titelo, American Sita, Levine City, that Kuke, Tanaga, Jobare. Isri Hamasipuma Palestine in a Tathari, Shijang Piaran in a Iran, Jota Nokam, Tutare, Huthi Riga, Pinlanine, Idin Pinlanguema, Shida, the Morigo, Timata, Takailani Dabakna.
Iran Malilani, the Tamrania, the Dudia, a Jot, Tamra, Yuka, Wego, Lamet, Tauja, Solana, Nayanima, Timba, Melu, Tignive, Tina, like Bari, Taujaniga, Timagate, Tamra, Yuka, Burima, Paduma, appeared that Naimiagate, Dredja. Pibin Dianlego Lula do Tamra Lao, Mazu Pazashikane, the Bora Pinjare, Iran Nuclear, Yi Ninayemu, Sari Jelly Lidu Nayaka, Dudia Job, the Amido Shinjan Jaya Mava, Iran Mesa Nashin, Nasali de Mangadan, May Pigere, Luka Boysaya, Pyogun Yagaro, Dignitrinza Shinema, Pyojagare Dredja, Islamic Tamrang and Pierre Turangere, Tangua, Konasa, Gugune Krega Suin, May Bedu Yi Nezo Ne Pibare, Taujani, May Yaladu Ya, Pibin Dianle Lula do, Pazashaki Yang. Listened at the Matung Yaga, no may I be all. The Bora Dima do Jeligar, Tonsa Shit at the Machop, may Yaga at the parish.
Shiro Pla, Dinis Same, Shon Trapuema, Italy, Switzerland, now Germany, Net, Temadu Kazaja with Shibare, Germany Nangama, Chimpani, UEFA Euro 2024, Bolon Poetry, Shon Tra Saint Yanirama, Dinis and Nima, Potomado Poeni, Kazaja Maba. ပါလင်မြို့မှာမြန်မာစံတော်ချိန်ည7:00ခွဲကျရင်လက်ရှိယူရိုဖလားချန်ပီယံအီတလီသင်းနဲ့ဆွစ်ဇာလန်သင်းပွဲကိုစမှာဖြစ်ပါတယ်အီတလီသင်းကကောင်းဆုံးဘောလုံးသမားတစ်ယောက်ဖြစ်တဲ့ရီကာရိုကာလာဖီယိုရီကတော့ပြီးခဲ့တဲ့ပွဲတုန်းကအဝကက်နှစ်ခါပြခံရတဲ့အတွက်အကူပွဲမှာဝင်ကစားနိုင်မှာမဟုတ်ပါဘူးသူမပါတဲ့အတွက်ဆွစ်ဇာလန်အသွင်းအတွက်တပန်းပါတယ်လို့ဘောလုံးကဲကဲတချို့ကတော့မှတ်ချက်ပေး Sone, Osu Tayson, Sema, Shine Beme, Tangman, Yen Camure, Lewema, Tomwega, the Chikeram, good to come, and nothing lone, young, Jane, Kanjama Puelo, don't tell me Java. The
name Lashoma, Taipo Pitelu, Rojadia, Bade, the name Jovono, Lashumi Yokima, as a candidate, Taipo Pitelu, Jadia, Bade, and he is some Lutadia, Bade. To be made Benale Blue, Patisica, Jumas, Maru, the Lachino Machine.
ဒီမဲ့နဲ့တရားကတိတုံညာနှစ်ခွန်အပိုင်းနဲ့စစ်စီရေးကတော့အချိန်နဲ့အတူတူအတဖြည်းဖြည်းနဲ့မင်းတင်လာပြီပေါ့လေတရားတိချမတို့မြန်မာနေတဲ့ဆက်အရောကျွန်တော်တို့ခု ဒုစရမှုများလာတဲ့ရန်ကုန်အခြေအနေကိုပြောထားပါရယ်မြန်မာမှာတရားဥပဒေစိုးမိုးရေးကြဆင်းလာနေတယ်လို့စာဝန်တွေကြီးချက်တဲလာခြင်းရန်ကုန်မှာလူရဲခွေမှုတွေများလာနေတဲ့အခြေအနေကိုဖရန်တီယာမြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာဒါထောက်ပြီးလူသားတွေတို့အော်ပေမဲ့ဒီအိုင်းမဲ့ဘာဖြစ်သွားလဲပါညာပဲပြောပြီးတော့ဘိုင်းမဲ့ကြည်ရ
ကွာဒေဝိရဲ့ခက်ခဲတဲ့နည်းနည်းဆိုရေလုံးကနေတော့ဘူးသူတို့ခိုင်းတာတွေလုပ်နေကြတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးအရေးကြီးပုံကိုမကြာခဏပြောလိမ့်ရှိပါတယ်ဒါပေမဲ့လက်ရှိချိန်မှာတော့တရားဥပဒေစိုးမိုးရေးဟာ ရဲရီရဲ့ဦးစားပေးအလုပ်မဟုတ်တော့ဘူးလို့ဒိုးအတန်နဲ့မေးမြန်းခဲ့တဲ့သူတွေကဆိုပါတယ်။ရန်ကုန်မြို့မှာဆိုရင်မှုကင်းတွေကပွားထနေအောင်ဖြစ်နေပြီးထူးခြားတဲ့သတင်းတောင်ဖြစ်မနေတော့ပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကားမှတ်တိုင်ဆိုင်ခန့်ဒီအချိန်ကဘေးနားနေပြီးတော့လူ300ယောက်ရောက်လာ။တော်ရရောက်လာပြီး2ယောက်ကဘေးနားနေညှက်ထားတယ်။အချိန်ကိုဝင်ပေါက်ပိတ်ထွက်ပေါက်ပိတ်ထား။ပိတ်ထားပြီးတော့ထွက်မရတဲ့အချိန်မှာအနောက်ကနေပြီးတော့လာပြီးတော့ခုနမင်းဖုံးပြောနေတာငါတွေ့လိုက်တယ်အဖုံးကိုထုတ်ဆိုပြီးတော့အချွန်တစ်ခုနဲ့ထောက်တာလွေကြီးလဲပါတယ်လွေလေးလွေလဲပါလို့နည်းနည်းအသားကိုထိလာတဲ့အချိန်အခုနဖုံးပြောတော့ဖုံးကိုထုတ်ခိုင်းတာဖုံးပြောတဲ့ဖုံးကိုထုတ်ခိုင်းတော့အဖုံးကိုထုတ်ပေးလိုက်တယ်ထုတ်ပေးလိုက်ပြီးတော့တုံးရောင်လိုကအောက်ဆင်းပြေးသွားတာပေါ့
2023ခုနှစ်နှစ်ကုန်ပိုင်းကဘက်စကားပေါ်မှာဓာတ်ထောက်ပြီးအလူခံရတော့ကကိုပြည့်ဟာအသက်18နှစ်ပဲရှိသေးတဲ့အထက်တန်းကျောင်းသားတစ်ယောက်ပါသူဖခင်ဟာကုမ္ပဏီတစ်ခုကရင်မောင်းတယောက်ဖြစ်ပြီးမိခင်ကတော့ဆက်ချုပ်သမားပါသူတို့ဝင်ငွေဟာနှဲပါပါတယ်ဒါကြောင့်ကိုပြည့်ဟာရန်ကုန်မြို့လယ်ကစားတောက်ဆိုင်တစ်ခုမှာအချိန်ပိုင်းအလို့ဝင်ရောက်လုပ်ကင်နေခဲ့တာဖြစ်ပါတယ်သူတို့ဆိုင်ကဝယ်သူတွေလှမ်းမာတဲ့အမှားနဲ့ဝန်ထမ်းတွေရဲ့အလုတ်တက်အလုတ်ဆင်းချိန်တွေကိုဖုန်းထဲကနေအချင်းချင်းပြောဆိုမျှဝေပြီးအလုတ်လုပ်ကြတာပါဒါပေမဲ့အဲ့ဒီလိုအလုတ်အတွက်အရေးကြီးတဲ့ဖုန်းကိုသူအလုခံလိုက်ရပါတယ်ကိုပြည့်ဟာဖုန်းလူသွားသူတွေဆင်းသွားတဲ့ဇုံအောင်စည်းကားမှတ်တိုင်မှာပဲကားပေါ်ကလိုက်ဆင်းခဲ့ပါတယ်။အချိန်ကလူစီကားတဲ့အချိန်ဖြစ်တဲ့မနက်၈နာရီခွဲဝန်းကျင်မှာပ
ါ။ဖုန်းလူတွေဆင်းပြေးသွားတဲ့အချိန်မှာတော့ကိုကြီးတို့သူများရခေါ်ပေမဲ့ဘာမှမလုပ်သေးတော့အားငယ်တာပေါ့။ဇုံအောင်စည်းဆိုတော့လူတွေလည်းအများကြီးပဲရှိတာဆိုတော့ကိုကြီးများကိုကြီးတွေမလာပေါ့။ဓာတ်ထောက်ပြီးလူသွားတယ်တို့အော်ပေမဲ့ဒီအိုင်းမဲ့ဘာဖြစ်သွားလဲပါညာပဲပြောပြီးတော့ဘိုင်းမဲ့ကြည်ရ
ကြည်ပြီးဆိုင်ရာလူခွင့်ရေးကြေညာစာတမ်းအပိုက်၃မှာလူတိုင်းအသက်ရှင်ခွင့်နဲ့လုံခြုံခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်ဒါပေမဲ့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာနေထိုင်တဲ့ပြည်သူအများစုကတော့အဲ့ဒီအခွင့်အရေးကိုမရပါဘူးမြန်မာနိုင်ငံသားတွေဟာအာဏာသိမ်းစစ်တပ်ရဲ့အုပ်ချုပ်ရေးရန်နေရာကိုကြောက်နေရသလိုမြင့်တက်လာတဲ့လူရက်မှုရန်ကားမှုတွေကိုလည်းစိုးရိမ်နေရပါတယ်။မတ်တန်နာကအသက်48နှစ်အရွယ်အင်ရှင်မတယောက်ပါ။သူ့မျိုးသားကဈေးဆိုင်ဖွင့်ထားသူဖြစ်ပြီးရန်ကုန်မြို့မြောက်ကလာပမြို့နယ်မှာနေထိုင်ကြပါတယ်။အခြားလူအများစုလိုပဲသူတို့မိသားစုဟာစီးပွားရေးမပြေလည်ပဲစားဝတ်နေရေးအတွက်မနေရုန်းကန်နေကြရတာပါ။သူဟာရွှေတဲ့လက်ဝတ်လက်စားတွေဝတ်စားနိုင်သူမဟုတ်တလို့အဖိုးတန်အဝတ်စားတွေလည်းဆင်မြန်းနိုင်သူမဟုတ်ပါဘူးဒါပေမဲ့သူလည်းလွန်ခဲ့တဲ့လပိုင်းလောက်ကဆိုင်ငယ်စီးပြီးပစ္စည်းလူတဲ့သူတယောက်ရဲ့ပြစ်မှတ်ဖြစ်ခဲ့ပါတယ်အချိန်ကနေ့လည်ပဲဖြစ်ပြီးသူ့အိမ်နဲ့နီးနီးလေးမှပဲဖြစ်ပျက်ခဲ့တာပါအ
ရင်နေခင်ပဲကြီးပဲရှိသေးတယ်ဒါပေမဲ့တန်းတဲ့မှာလူမှတော့မရှိဘူးအမင်းကြိုက်အိတ်ကလေးကိုဒီတထောင်စစ်ရောက်နေတာပေါ့နော်ထီးကင်ထားတော့ထီးကလည်းဘယ်ဘက်မကင်ထားလဲအိတ်ကလည်းဘယ်ဘက်တထောင်စစ်တယ်ရောက်လောင်စစ်တယ်ရောက်လာတော့စောင့်ဆွဲလိုက်တဲ့ဥစ္စာကကွာပြောရမယ်ဆိုရင်ဒီလိုညက်နေတဲ့အခါကျတော့မပါတော့ဘူးပေါ့လူဘာစောင့်ဆွဲလိုက်လို့ဖြစ်ဆိုလူကလဲပြီးတော့ဥစ္စာထီးတခြားအိတ်တွေတခြားလူတခြားဖြစ်သွားအဲ့လိုအချိန်မှာအိတ်ကောင်ကဘာဖြစ်သွားလဲအိတ်ကောင်ကဘယ်ထိရောက်သွားလဲသူဟိုးဝေးရောက်သွားညံထိတ်ပဲအစွန်ပဲရောက်သွားကွာအရန်နာတော့ဆိုတော့လက်အစစ်ပြုတ်သွားပြီပဲမှတ်တာအဲ့အစစ်ကြီးပြုတ်သွားပြီဆိုတော့အိမ်ကိုအော်ပြီးပြေးတာ
အဲ့လိုဖြစ်ပျက်တွေကရန်ကုန်မြို့မှာနေစဉ်နဲ့အမျှဖြစ်ပျက်နေတာပါ2022ခုနှစ်နဲ့2023ခုနှစ်အစောပိုင်းတုန်းကတော့မီဒီယာတွေနဲ့လူမှုကွန်ရက်တွေမှာအဲ့ဒီလိုအသေးစားမှုကင်းတွေကိုဖော်ပြခဲ့ကြပါတယ်လက်ရှိမှာတော့သတင်းတွေမှာဖော်ပြတာမတွေ့ရတော့ပါဘူးဒါပေမဲ့မတ်တန်နာနဲ့ကိုပြည့်တို့ကတော့သူတို့ကျူးလွန်ခံရတဲ့ကိစ္စတွေကိုရဲတိုင်ရင်လဲထူးခြားပြီးအကျိုးရှိလိမ့်မယ်လို့မထင်ကြတာပါသူ့ပတ်ဝန်းကျင်မှာဖြစ်သွားတဲ့ဆိုင်ကယ်တက္ကစီသမားကိုတတ်ပြီးဆိုင်ကယ်လူတဲ့အမှုအပါဝင်ဟုတ်ရင်တော်တော်များများကိုရဲကမဖြေရှင်းနိုင်ခဲ့ဘူးဆိုတာကြားသိထားတယ်လို့မတ်တနာကဆိုပါတယ်။ကိုပြေးကလည်းသူ့တငယ်ချင်းတယောက်လူရက်ခံရတဲ့ကိစ္စကိုရဲတိုင်ခဲ့ပေမဲ့အေးမြူခဲ့ဘူးလို့ဆိုပါတယ်။နောက်ထပ်တငယ်ချင်းတယောက်လည်းပစုံအောင်လေးနားမှာပဲလူရက်ခံခဲ့ရပါသေးတယ်။ ဖုံးဝပတ်စံနေရောအကုန်လုံးအလူးဆန်လိုက်ရအချိန်မှာရေစက်ကောင်တာတိုင်နေသူကဆုံဆန်ပြီးမှပြောပြီးတော့တုံးလေးရောက်ကြလဲဟိုဘာမှမတိရဘူးတပတ်လောက်ကြော်သွားတယ်ဘာမှမတိရဘူးဆိုတော့သူတို့တာတိုင်နေအကျိုးမရှိတော့ဘူးထင်လို့မတိုင်ဖြစ်တော့ပါဘို့တို့တန်ကမေးမြန်းခဲ့သူတွေကတော့ဒီကာလမှာရန်ကုန်မှာတရားဥပဒေစိုးမိုးမှုမရှိဘူးလို့ပြောကြပါတယ်တရားဥပဒေစိုးမိုးမှုဆိုတဲ့အတိတ်ပဲဟာညတာတဲ့ မေရိကန်မှာအခြေစိုက်တဲ့ World Justice Project ရဲ့နှစ်စဉ်ထုတ်ပြန်တဲ့စာရင်းအချက်အလက်တွေအရမြန်မာနိုင်ငံဟာတစ်ကမ္ဘာလုံးဆိုင်ရာတရားဥပဒေစိုးမိုးမှုအဆင့်သတ်မှတ်ချက်အရအဆင့်135မှာရှိနေပြီးတော့အောက်မှာ9နိုင်ငံပဲရှိတော့တာဖြစ်ပါတယ်လူလူရွေးကောက်တင်မြှောက်တဲ့အစိုးရလက်ထက်နောက်ဆုံးနှစ်ဖြစ်တဲ့2020ခုနှစ်မှာတော့ကမ္ဘာအဆင့်112မှာရပ်တည်ခဲ့တာဖြစ်ပါတယ်ကိုငင်းချမ်းကအာနာသိမ်းပြီးနောက်ပိုင်းရဲတပ်ဖွဲ့ကိုစွန့်ခွာပြီး CDM လုလာသူပါသူကရဲတပ်ဖွဲ့ဟာဘယ်တော့မှလုံလောက်တဲ့အင်အားမရှိခဲ့ဘူးလို့ဆိုပါတယ်။ဒါပေမဲ့အာနာသိမ်းလိုက်ပြီးနောက်ပိုင်းတချို့ကအကြမ်းဖက်အာနာဖီဆန်ရေးပြည်သူလှုပ်ရှားမှု CDM မှာပါဝင်လာခဲ့ပြီးတော့ကြံခဲ့သူတွေကလည်းနိုင်ငံရေးအမှုတွေကိုပဲဦးစားပေးအရေးယူနေချိန်မှာတော့ပိုဆိုးလာပါတော့တယ်
။ခုကဒိမ့်မှုရဲ့ခက်ခဲတဲ့နည်းနည်းရဆိုရဲလုံကလည်းမလုပ်အောင်သူတို့ခိုင်းတာတွေလုပ်နေကြ။သူတို့ကဒီဒေါ်လာနေတဲ့လူတွေငြိမ်သွားဒီတော့ဟလာသူတို့ငါတဲ့ဩဒါအနာအဲကျွန်တော်လက်ဝဲပိုင်းမှာရဖို့ဒါကိုပဲသူတို့ဦးစားပေးမှာအဲအမှုခင်းနေဘူးလောက်ကြီးဦးစားပေးပြီးပေါ်ထုတ်တော့ဘာမှရှိတော့ဘူးပေါ့ဗျာဟုတ်အရေးယူလာတယ်ဘာလဲဒါကြီးမလောက်တော့ဘူးပေါ့အဲကြောင့်ရဲကရဲလုံးမလောက်ရတဲ့ခါကျတော့အမှုခင်းနဲ့ပတ်သက်လို့အမှုကျူးလွန်တာဒီမလုံးညုံတာနော်ဒီပတ်ဝန်းကျင်မှာဖြစ်နေတဲ့အတိုင်းတာတွေပေါ့နော်မလုံးညုံလဲသူတို့ကဒါကိုကူသားပြီးမှမဟုတ်ဘီးတွေလည်းသူအဖြေရှာမှာမဟု
တ်2020ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ကြတဲ့ကနိုင်ငံရေးကြောင့်ဖမ်းဆီးခံရသူ 18,000 ဝန်းကျင်ရှိတယ်လို့နိုင်ငံရေးအကြီးအကဲအကူကြီးစောက်ရှောက်ရေးအသင်း AABB ကပြောပါတယ်ဒါပေမဲ့အာဏာသိမ်းပြီးနောက်ပိုင်းမှာပဲစစ်ကောင်စီကလူငိမ့်ချမ်းသာခွင့်တွေထုတ်ပြန်ကြေညာခဲ့ပါတယ်အာဏာသိမ်းပြီးကြတဲ့ကအကြီးအကဲ9,000ကျော်လောက်လွတ်ပေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်ဒါပေမဲ့အဲ့ဒီထဲက6,000လောက်ကပဲနိုင်ငံရေးအကျဉ်းသားတွေဖြစ်ပြီးတော့ကြံတဲ့သူအများစုကတော့ရာဇဝတ်မှုတွေကြောင့်အကျဉ်းကျနေသူတွေဖြစ်ပါတယ်။ရဲတွေဟာအကျဉ်းထောင်တွေကနေပြန်လွတ်လာတဲ့လူမိုက်တွေကိုရဲတရင်ပေးအဖြစ်သုံးပြီးမှုခင်းတွေကိုဖော်ထုတ်ဖို့အသုံးချတယ်လို့ကိုငင်းညံကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုတော့လည်းလက်တွေမှာဖြစ်မနေပါဘူး။ဆ ्याम စင်ကအာနာမသိငင်ကတရားသူကြီးဖြစ်ပြီးတော့အာနာသိမ့်လိုက်ချိန်မှာအကျဉ်းမဖက်အာနာဖီဆန်ရေးပြည်သူလှုပ်ရှားမှု CDM မှာပါဝင်ခဲ့သူဖြစ်ပါတယ်။သူကလက်ရှိမှာမြန်မာနိုင်ငံရှေ့နေများကောင်စီအဖွဲ့ဝင်အဖြစ်နဲ့နေဆက်တနေရာမှာတရားဥပဒေစိုးမိုးရေးလုပ်ငန်းဆိုင်ရာအသိပညာပေးသင်တန်းတွေပို့ချနေသူဖြစ်ပါတယ်။တချို့ရာဇဝတ်သားတွေကိုစစ်တပ်ကရည်ရွယ်ချက်ရှိရှိအသုံးချနေတယ်လို့သူကယုံကြည်နေပါတယ်
။ခိုးဆိုလူနိုင်တွေကိုလူငယ်ငယ်ပြန်လွတ်ပေးတာတွေဒီခိုးဆိုလူနိုင်တွေကိုပဲပြည်စောထွေးတွေဖွဲ့ပေးထားတာတွေပြီးတော့တက်ကြွလှုပ်ရှားသူတွေ PDF စတဲ့သူတွေကိုရက်ရွာအတွင်းလူသစ်တွေရောက်လာတဲ့သူတွေကိုအစားစောင့်ကြည့်ဖို့ဒီလိုမျိုးလူတွေကိုလာစားဒါမှမဟုတ်လုတ်ပိုင်ခွင့်ညီပေးပြီးတော့ဧည့်စင်စစ်တဲ့နေရာတွေမှာဒါမှမဟုတ်သူတို့ရဲ့စစ်တဲ့ရဲဂိတ်တွေမှာအသုံးပြုနေကြရတဲ့အခြေအနေဖြစ်တဲ့အတွက်ခိုးဆိုးလူနိုင်စတဲ့သူတွေဟာအာဏာလုတ်ပိုင်ခွင့်ညီရှိလာကြတယ်သူတို့နဲ့ဆက်ဆက်တဲ့သူတွေကိုလည်းရတက်ဖွဲ့အနေနဲ့အရေးယူနိုင်တဲ့အခြေအနေမှာမရှိနေပါဘူ
းရန်ကုန်မြို့ဟာမြန်မာနိုင်ငံမှာလူဦးရေထူထပ်ဆုံးတဲ့ကုန်ကြစည်ကြီးမြင့်တဲ့မြို့ဖြစ်ပါတယ်အာဏာသိမ်းပြီးနောက်ပိုင်းတက်လာတဲ့ကုန်စည်နှုန်းဒဏ်ကိုခံနေရတယ်လို့မိမလာခြင်းမရတဲ့ပြဿနာတွေကလည်းရန်ကုန်ကပြည်သူတွေနေ့စဉ်ကြုံတွေ့နေရတဲ့ပြဿနာတွေပါဒါပေမဲ့ဒုအတန်ရဲ့စကားပြောခဲ့သူတွေလိုလူအများစုအတွက်အဆိုးအဝါဆုံးပြဿနာကတော့လုံခြုံမှုမရှိတာဖြစ်ပါတယ်ကိုကြီးကရန်ကုန်မှာမွေးပြီးရန်ကုန်မှာကြီးသူပါအခုသူ့ဇာတိမျိုးဟာမလုံခြုံတော့ပါဘူ
းအဓိကကအဲစီးကားချက်တွေနဲ့အရေးယူတင်တယ်ပေါ့ဆောင်ရမ်းနိုင်တဲ့လူတွေကပို့ပြီးတော့အဲ့လိုမျိုးတွေမဖြစ်အောင်လူရဲ့လူတွေမပေါ်ပေါက်လာအောင်သူတို့ဘက်ကနေပြီးတော့တာဝေနေနဲ့ပို့ပြီးတော့ဆောင်ရွက်ပေးတင်တယ်ကျွန်တော်ဇာတိဖြစ်တဲ့ရန်ကုန်မြို့ဝယ်လို့ဘေးကင်းပြီးတော့လုံလုံဆေးချရတဲ့မြို့တစ်မြို့တော့ဖြစ်စေချင်တယ
်ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုးအတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နှားဆင်ပေးကြပါအောင်ရှင်
ရန်ကုန်ဒုစရိုက်မှုများလာတာကို Frontier မြန်မာပြောပြခဲ့တာပါ။အခုတော့ Democracy လို့ခေါ်ရတဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဒီတော့မှာတော့ Democracy အဖွင့်အခွင့်အခံကိုပြောထားပါတယ်။ Democracy နဲ့လူ့ခွင့်ပညာရှင်သုံးသက်ချက်ပေါ်ကနေဒါနိုင်ငံ Macmaster တက္ကသိုလ်မှာပါရဂူဝက်တက်နေတဲ့စာရေးဆရာမတော်ရာအေးလက်နဲ့ဆွေးနွေးထားတဲ့ဥတ္တမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
ဒီဘက်မှာတော့ academic သူတင်နာစာပေတွေကနေမှ democracy နဲ့လူ့ခွင့်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာဘယ်လိုမြင်ရလဲဆိုတဲ့စာရန်းတွေနဲ့စတင်မိတ်ဆက်ပေးချင်ပါတယ်စာရန်းရဲ့ခေါင်းစဉ်ကတော့ liberalization transition and consolidation ဆိုပြီးတော့အင်္ဂလိပ်လိုပေးထားပါတယ်ဒီဘက်ဒီစာရန်းကြောင်းလေးကိုတင်ပြဖို့ဖိတ်ခေါ်ထားသူကတော့ကနေဒါနိုင်ငံ Macmaster Tech လို့မှာနိုင်ငံရေးသိပ္ပံပဒရက်ကိုပါဂူဝက်တင်နာအတွက်လေ့လာနေတဲ့စာရေးဆရာမတော်တာအေးလက်ဖြစ်ပါတယ်။မိုင်လက်ရေကျွန်တော်တို့စောစောကပြောတဲ့စာတန်းလေးအကြောင်းစပြီးပြောကြအောင်ဗျ။
အစောအမေဆက်ပေးခဲ့တယ်ပေါ့နော်အဲသူအာနာကိုစုကင်ထားမှုကိုဖြေလျှော်တာနောက်ပြီးတော့အသွင်ကူးပြောင်းတဲ့နည်းလမ်းတွေနဲ့ဒီမိုကရေစီအမြင့်တွေခိုင်အောင်တိဆောက်တဲ့အပိုင်းတွေကိုသူသုံးသပ်ပြထားပါတယ်အဲ့တော့ပညာရေးဆိုင်ရာဒီစာရန်းအတွက်သူကတောင်ပိုင်းနဲ့အရှေ့ဥရောပနောက်ပြီးတော့တောင်အမေရိကနဲ့အမေရိကလယ်ပိုင်းနောက်ပြီးတော့အရင်ကဆိုဗီယက်ပြည်ထောင်စုကခွဲထွက်လာတဲ့နိုင်ငံတွေရဲ့နောက်ပြီးတော့အရှေ့လယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းပေါ့နော်အဲ့ဒေသကစုစုပေါင်းနိုင်ငံ30ရဲ့ဒီနိုင်ငံရေးဖြစ်လျှော်မှုအသွင်ကူးပြောင်းမှုနဲ့ဒီမိုကရေစီတိဆောက်ရေးဖြစ်စဉ်တွေသူလေ့လာထားပါသူကလေ့လာမှုအနေနဲ့တော့ဒီ1984ကနေပြီးတော့2000ပြည့်နှစ်အတော်အတွင်းဖြစ်စဉ်တွေပေါ့နော်ဆိုတော့ဒါကဒီဒီမိုကရေစီတတိယလှိုင်းမှာပါဝင်စီမျောခဲ့တဲ့နိုင်ငံတွေရဲ့ဖြစ်စဉ်ကိုလေ့လာတယ်လို့ပြောလို့ရပါတယ်အဲ့မှာသူကတော့ဒီနိုင်ငံရေးဖြစ်လျှော့တယ်ဆိုတာဘယ်လိုသတ်မှတ်မလဲနောက်ပြီးတော့အသွင်ကူးပြောင်းရေးတွေကဘယ်လိုပုံစံလဲနောက်တစ်ခုကဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တယ်ဆိုတာဘယ်လိုအချက်တွေပေါ်မှာဆန်းစစ်တယ်လဲပေါ့နော်ဆက်သဖြင့်ညှုံးသိမ်းပြီးသတ်မှတ်ပြီးတော့အကဲဖြတ်ထားပါတယ်ရလာတဲ့ကိန်းဂဏန်းအချက်လက်တွေပေါ်မူတည်ပြီးတော့ဆန်းစစ်တယ်လေ့လာချက်ပေါ့နော်အဲ့တော့ဆရာမိတ်ဆက်ပေးခဲ့တယ်လို့ပဲဒီသောတာရှင်တွေနဲ့ဒီစာတန်းနဲ့သူတင်တဲ့ရလက်တွေပေါ်ထပ်ပြီးဖြစ်ဆွချင်တာဆွေးနွေးချင်တာနောက်ပြီးထောက်ပြချင်တာလည်းရှိမှာပါဒါပေမဲ့ခုတော့ကျွန်တော်တို့ကတ်တဲ့အရာဒီအစီအစဉ်ကလည်းပညာရေးဆိုင်အညာစာတန်းတွေကိုမိတ်ဆက်သဘောဖြစ်တဲ့အတွက်ဒီထဲကသူ့ရဲ့လူရင်းနဲ့တွေ့ရှိချက်တွေပဲဝင်ရသွားဖို့စိတ်ကူးပါရစီဟာ
ဟုတ်ကဲ့အဖွင့်လို့ကျွန်တော်ပြောတဲ့ချုပ်ပယ်ထားတာတွေကိုရှော့ပေါ်တဲ့နိုင်ငံရေးအလုပ်ငန်းတွေပေါ့နော်ဆိုတော့အဲ့ဒီမှာဘာချက်တွေများပါလဲဆိုတော့ပါတယ်လို့စာတန်းကပြောပါတယ
်ဟာအဲ့ဒီမှာဆိုရင် तू ကပထမဆုံးသတိထားမိတာတော့ဒီနိုင်ငံရေးဖြစ်ရှုံးမှုဆိုတာကလည်းဒီမိုကရေစီမမြည်ပန်မှုပေါ့နော်ဘာလို့လဲဆိုတော့အာဏာရှင်တွေကသူတို့အာဏာဆက်လက်တည်မြဲဖို့ဖြစ်ရှုံးပြီးတော့ပုံစံတောင်းတမျိုးလည်းဖြစ်နိုင်ပါလေ။အဲဒါလိုပဲဒီနိုင်ငံရေးဖြစ်ရှုံးမှုကိုတေချာမလို့ပဲနဲ့ဒီမိုကရေစီတိဆောက်တယ်ဆိုတာပြန်ဆိုတာလည်းယုတ်တိမရှိပြန်ဘူးဘာလို့လဲဆိုတော့အဲ့ဒါလည်းအထူးရောမဲဖြစ်နေမှာပေါ့နော်။ဆိုတော့ဒီမှာကသူကနိုင်ငံရေးဖြစ်ရှုံးမှုဆိုတာကိုနိုင်ငံတော်တောင်မဟုတ်တတိယအဖွဲ့ဒီ third parties တွေကလူလူအပေါ်တရားဥပဒေကိုသွေးဖြီးပြီးတော့ကျူးလွန်နဲ့နိုင်ထက်စီးနှမှုတွေမရှိအောင်တူးချင်းရဲ့လူသားရပ်ပိုင်ခွင့်တွေတေချာရင်ရမှုရှိအောင်လုပ်ပေးတဲ့ဖြစ်စဉ်လို့ဆိုပါတယ်ဥပမာအာဏာပိုင်တွေနှိမ့်ဆက်မြင့်မက်မှုမရှိအောင်ပေါ့နော်ဥပဒေရေးကိစ္စတွေမှာလည်းလွတ်လပ်မြတ်တဲ့တရားစီရင်မှုတွေဖြစ်အောင်မီဒီယာလွတ်လပ်ခွင့်ရှိအောင်လွတ်လပ်စွာပြောဆိုစည်းရုံးခွင့်ဆန္ဒပြခွင့်ယုံကြည်ခွင့်အစသဖြင့်ပြည်ခုကျသဖြစ်ပေါ့အဲ့ဒါအဲ့ဒီနိုင်ငံရေးပြေလျှော်မှုလုပ်တဲ့အခါမှာဒါလေးကိုထည့်သွင်းစဉ်းစားရပါတယ်အဲ့တော့သူရဲ့ဟိုပေါ့နော်ဟိုအဲ့ထက်မှဆိုရင်သူအချက်ခုနှစ်ချက်နဲ့တိုင်းတာပဲပေါ့နော်အဲ့မှာလူအခွင့်ရေးအတွက်လူမှုကိုလေးလေးနဲ့နဲ့ဂရိပြုထားတာနောက်ပြီးတော့ဒါတော့သဘောတူညီမှုပေးထားတာနောက်ပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေလုံးဝသူမဟုတ်လုံးဝနှီးပါမရှိသေးတော့တာနောက်ပြီးလူမှုရဲ့စန့်ကျင်ဆန္ဒပြမှုတွေအပေါ်မှာလည်းခံနိုင်ရရှိလာတာနောက်ပြီးတော့အမိခိုကင်းတဲ့နိုင်ငံရေးပါတီတွေထိထောင်တာကိုလည်းတရားဝင်အတိမတ်ပြူတာပြီးတော့သူရဲ့အချက်တွေထက်မှာလွတ်လပ်လွတ်တော်တဲမှာအတိုက်ခံပါတီအနေဆုံးတစ်ခုရှိနေတာပေါ့နော်နောက်ပြီးတော့ဒီသမဂ္ဂလူမျိုးတွေကိုအစိုးရကမှနိုင်ငံတော်ရဲ့စီမံမှုအောက်ကနေလွတ်ကင်းစေတာပြီးတော့တင်းစားတွေကိုလည်းလွတ်လပ်ပြီးအမှုခိုကင်းစေတာပေါ့နော်အဲ့ဒီအချက်တွေပါဝင်ပါလေဆရာ
ဟုတ်ပါတယ်ဒီဘုရားအားဖြင့်အဖွင့်လို့ပြောတဲ့ကိစ္စမှာကျွန်တော်တို့အုပ်စုသုံးစုခွဲလို့ရမယ်ထင်ပါတယ်ပထမတစ်ခုကတော့စောစောကဆရာမပြောတော့လို့ပဲလူခွင့်ရေးဆိုင်ရာကိစ္စရပ်တွေဖြစ်တယ်။ဒုတိယကတော့ကျွန်တော်တို့ပါတီနဲ့အဖွဲ့အစည်းဆိုင်ရာကိစ္စရပ်တွေဖြစ်တယ်။အလုံးသမားသမဂ္ဂတို့ပါတီတို့ပေါ့နော်။နောက်တတိယကတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာပြဿနာပေါ့နော်။ဒီသုံးခုမှာချုပ်ကင်ထားတာတွေကိုဖြေလျှော့ပေးလိုက်တာပြုပါ။ဟုတ်ကဲ့ အသွင်ကူးပြောင်းမှုကဆိုတဲ့မှာရောဘယ်လိုချက်တဲ့နေနဲ့သူကတိုင်းတာလဲ။
အသွင်ကူးပြောင်းရေးကိစ္စမှာတော့သူက scale ရှိခုထားရှိရပေါ့နော်သူကြည့်တဲ့အချက်ကအဲ့မှာဒီအစိုးရကိုစန့်ကျင်တဲ့နိုင်ငံရေးလူမှုရေးလှုပ်ရှားမှုတွေအင်အားစုတွေကိုနှိမ့်နိုင်ရေးဖြစ်စင်မှာပါဝင်စေတာပေါ့လေအဲနံပါတ်၁ချက်နံပါတ်၂အချက်ကတော့ဒီအစိုးရရဲ့ကိတုရေးရမူဝါဒတွေနဲ့ပတ်သက်လာရင်မကျေလည်တိုင်းရှိရင်ပြုမှုနဲ့ဆွေးနွေးနိုင်ခွင့်ရှိတာအဲပြီးတော့အာဏာရှိသူတွေရဲ့တရားမဲ့ပြုကျင့်မှုတွေကိုကန့်သတ်နိုင်တဲ့ဥပဒေဝင်ကိုစပြီးတော့ကျင့်သုံးလာတာပြင်ဆင်လာတာပေါ့နော်နောက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒီဥပဒေရေးရပြောင်းလဲမှုတွေမှာအကျွမ်းမဲ့အာဏာသုံးပြီးဆွတ်ဖက်တာမျိုးတွေမရှိသေးတော့တာအဲပြီးတော့နိုင်ငံသားအားလုံးအတွက်လွတ်လပ်ပြီးတော့ဒဏ်လူညီများမှုရှိတယ်မဲ့အခွင့်အရေးတွေကိုအမှားခံပေးနိုင်တဲ့အခြေခံဥပဒေလိုမျိုးပေါ့နော်ရေးဆွဲအတည်ပြုတာနောက်ပြီးတော့အခြေခံကြတဲ့မဲပေးအတည်ပြုမှုတွေဥပမာပြည်လုံးကျွတ်ဆန္ဒခံရင်ပွဲလိုဟာမျိုးပေါ့နော်အဲအဲ့လိုမျိုးမဲပေးအတည်ပြုပွဲတွေကိုလည်းလွတ်လပ်ပြီးတရားမျှတစွာကျင့်ပါပေးတာနောက်ပြီးတော့အဲ့ရလက်တွေကိုကြည်ကြည်ပြန့်ပြန့်လက်ခံတာပေါင်းဝင်ပါတယ်ဒါတော့ तू ကအသွင်ကူးပြောင်းရေးမှာဘယ်လောက်ထိစွမ်းစားနိုင်ပြင်းပြနိုင်ပေါ့နော်အောင်မြင်ခဲ့တယ်လဲဆိုတော့တိုင်းတာတဲ့အချက်တွေပါနောက်ဆုံးအဲ့ဥစ္စာတွေကတော့ဒါဟိုအသွင်ကူးပြောင်းတာပေါ့နော်နောက်ဆုံးအဆင့်ကြည့်ရမှာဒီမိုကရေစီတိစောက်ရေးကိုကြောင်ပြောပါတယ
်ဟုတ်ကဲ့အဲကျွန်တော်တို့ပြန်ကြည့်လိုက်လို့ရှင်ပြန်ချုပ်လိုက်လို့ရှင်တော့ပြည်စုံဆွေးနွေးရေးရှိကိုရှိရပါဒါဒီကူးပြောင်းလို့အခုလို့ကျွန်တော်တို့ပြောပြီဆိုလို့ရှိရင်အစိုးရနဲ့နော်အတိုက်ခံနဲ့နော်ဒါပြည်စုံဆွေးနွေးရေးရှိကိုရှိရပါတယ်ဒုတိယမူဝါဒကွဲပြားမှုတွေရှိလာလို့ရှိရင်အတိမတ်ပြုမှုတွေဒါလည်းရှိရမယ်။နောက်ပြီးတော့ဖွဲ့စည်းပုံနဲ့ဥပဒေရေးရာကိစ္စရပ်တွေဒါကင်လွယ်ရပါမယ်။နော်ဘလို့ကူးပြောင်းမလဲအနာဂတ်ကိုဘလို့သွားမလဲပေါင်းဝင်ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့တွဲဆုံဆွေးနွေးညှိနှိုင်းပြီးအဲ့ဒီကနေထွက်လာတာတွေမှာဖွဲ့စည်းပုံရေးတဲ့ဟာရှိမှအတွင်ကူးပြောင်းတယ်လို့ဒါဒီစာတမ်းမှာသူတို့ကသတ်မှတ်ပါတယ်။ဒီစာတမ်းကလည်းခုနပြောတဲ့ဒီမိုကရေစီကိုနဲ့ပတ်သက်တဲ့လေ့လာထားတဲ့စာရန်းတွေကနေမှအတွင်ကူးပြောင်းရေးဆိုတာဘာကိုဆွတ်တောင်းလဲဆိုတဲ့တိုက်တာမှုကိုဆွတ်ထုတ်လိုက်တာပြီးမှအဲ့ဒီခုနဖွဲ့စည်းပုံအရဥရေရပြောင်းတဲ့ရွေးကောက်ပွဲအလုံးတရားမျှတတဲ့ပါဝင်နိုင်တဲ့ရွေးကောက်ပွဲကျင်းပတာမျိုးတွေကိုလည်းဒါမှသာအတွင်ကူးပြောင်းရေးရဲ့လက္ခဏာတွေပြီးပြည့်စုံတယ်လို့ပြောပါအဲ့ဒီနောက်ပိုင်းကျမှဒီမိုကရေစီကိုခိုင်မအောင်နော်ကျွန်တော်တို့တည်ရပါတယ်ဆောင်ရွက်ရပါတယ်နော်နိုင်ငံတော်တော်များများမှသူ့ဒေတာလိုက်ကျောင်းဝါဒလေးတွေကိုအဲတွေ့ရပါတယ်အဒီထဲမှာဒီအဖွင့်ရဲ့အကူရဲ့အခိုင်ရဲ့သုံးခုကိုဆရာမကြည့်လိုက်တဲ့အခါမှာဆရာမအနေနဲ့ဆိုရင်မြန်မာနိုင်ငံနဲ့ညွယ်ပြီးတော့ဘလို့တင်ငန်းစာမျိုးရတယ်လို့ပြောချင်ပါတယ
်အာကျမတို့ကဒီအဟိုပထမဆုံးနိုင်ငံရေးဖြည့်လျှော့ပေးတယ်ပေါ့နော်နိုင်ငံရေးဖြည့်လျှော့ပေးတယ်နောက်ပြီးတော့ဒီအသွင်ကူးပြောင်းတယ်နော်ဒီမိုကရေစီခိုင်မအောင်လုံဆောင်ရေးဆိုတော့ဒါတော့အားလုံးလည်းထင်တာမြင်ပါသွားတယ်ကျမတို့ဒီဒီမိုကရေစီကိုခိုင်မအောင်တိဆောက်ပြအဆင့်တောင်ကျမတို့မရောက်နိုင်ဘူးပေါ့နော်ဒါဟိုလမ်းခုလက်မှာပဲကျမတို့နောက်ကျောင်းပြန်လှည့်သွားတဲ့အခြေအနေမျိုးရှိတယ်နောက်ပြီးတော့သူ့စားတဲ့အရာပြန်ကျမတို့ပြန်ကြည့်နိုင်မယ်ဆိုရင်ရေကောက်ွယ်ကျင်းပရုံနဲ့လည်းကျမတို့ကဒီမိုကရေစီမမြင်နိုင်ဘူးဆိုတော့ကျမတို့အသွင်ကူးပြောင်းရေးကိစ္စမှာရောဒီဖြည့်လျှော့ပေးရတဲ့အပိုင်းမှာရောတော်တော်ကြီးကိုအချိန်ကြာကြာယူခဲ့ရတယ်ဘာလို့ဆိုတော့အင်အားစုတွေကလည်းများတယ်ပေါ့နော်နောက်ပြီးတော့ကျမတို့အလုံးစုံပေါင်းဝင်နိုင်မှုမှလည်းစိုးစားတဲ့အပိုင်းမှလည်းခက်ခဲမှုတွေရှိခဲ့တယ်ခုတော့နောက်ကျောင်းပြန်လှည့်သွားတယ်ဆိုတော့ဒီဒီမိုကရေစီတိဆောက်ရေးဖြစ်စဉ်ဆိုတာတစင်ပြီးမှတစင်အောင်မြင်ဖို့ဆိုတာချက်ကိုတစင်ကလည်းအများကြီးကြာပြီးတော့ဒီချိန်မှလည်းအများကြီးဘယ်လိုပြောမလဲ risk တွေပေါ့နော်ဟိုကြုံနိုင်တဲ့အန္တရာယ်တွေနဲ့နောက်ကျောင်းမဲ့နိုင်တဲ့အခြေအနေကလည်းအခြေမျိုးရှိနိုင်တယ်ဆိုတာမျိုးလည်းပြန်သတိပြုမိပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကြီးဟုတ်ကဲ့ကျွန်တော်တို့စောစောကဆက်ပတ်တင်ပြသွားတော့ပဲပြန်ကြည့်လိုက်လို့ရှိရင်မြန်မာနိုင်ငံရဲ့2017ကနေ2020ခုကာလဟာအဖွင့်ကာလလို့ပဲပြောလို့ရမှာပါအခုကာလလို့ပြောမယ်ပြောအောင်ကကျွန်တော်တို့ဟာဖွဲ့စည်းအုပ်ချုပ်ပုံခြေခံဥပဒေရသဘောတူညီချက်မရရှိနေပါဘူးနော်ညီညာရေးဆွေးနွေးပွဲရဲ့အဆင့်တစ်ဆင့်နောက်ဆုံးအဆင့်တစ်ဆင့်အနေနဲ့ပြည်ဆောင်ဆွေးနွေးရင်နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးတော့မှဖွဲ့စည်းပုံအချုပ်ပုံခြေခံဥပဒေကိုပြောင်းလဲကြမယ်လို့ရည်ရွယ်ခဲ့ပါတယ်အဲ့ဒီအချိန်မတိုင်းမှာပဲကျွန်တော်အတာတိမ့်သွားခဲ့တဲ့အတွက်ကြောင့်မို့လို့နောက်ကျောင်းပြန်လဲသွားကြတာဖြစ်ပါတယ်နော်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ရှေ့လျှောက်ရမယ့်ခင်ကြီးကအဝေးကြီးတန်နေတယ်လို့ဆရာမပြောသလိုပဲအဲပြောရမလို့ဖြစ်နေပါတယ်နော်ဘယ်လိုပဲဖြစ်ဖြစ်ရှောက်တော့ရှောက်ကြအောင်ပါ။အဲ့ဒီခီးကကြမ်းကျင်နဲ့ကြမ်းပါမယ်။အခုဆွေးနွေးတင်ပြသွားရတာကတော့ကနေဒါနိုင်ငံ Macmaster Tech Group မှာအငိုင်းသိပ္ပံပညာရှင်တွေ ဆက်မတော်လာရေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းတမ
democracy အဖွဲ့အကူအခိုင်ကိုဥတ္တမောင်းတမ်ဆီယမတော်လာရေးလက်နဲ့ဆွေးနွေးပေးခဲ့တာပါမကြာခင်အာရှနိုင်ငံရေးပါနောက်ပတ်စင်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အတန်းကနေဇွန်လ29ရက်စနေညပိုင်း Radio Season တွေကို9:00နာရီအထိရုပ်သံကပါဆက်ပြီးတော့ပြောပြနေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခန့်မှာလဲစနေညနောက်ပတ်စင်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားဥရိယာတိနဲ့သတင်းတွေကဒုတိယအစည်းအဝေးနဲ့မလာခင်အာရှနိုင်ငံအစည်းအဝေးပထမပါ။တရုတ်ထိုင်ဝမ်ကိုသတိပေးတာတောင်ကိုရီးယားရုရှားပြဿနာနောက်ဂျပန်နေတိုးနဲ့ပူးပေါင်းဆောင်ရွက်မှာတွေကိုပြောထားပါတယ်။ထိုင်ဝမ်ကိုခွဲထွက်ဖို့လုပ်မယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထိုင်ဝမ်သမ္မတသစ်လိုက်ချင်းဒေးကိုထပ်မံကြေငြာလိုက်ပါတယ်။မြောက်ကိုရီးယားနဲ့ဆေးမဟာမိတ်ချုပ်ဆိုခဲ့တဲ့ရုရှားနဲ့တောင်ကိုရီးယားကြားထိတ်တိတ်တင်းမာမှုတွေမြင့်တက်လာနေပါတယ်။ဂျပန်ကတော့ဇူလိုင်လထဲမှာနေတိုအဖွဲ့ဝင်နိုင်ငံတချို့နဲ့လေတပ်ပူးတွဲစီလေ့ကျင့်မှုရှိနေပါတယ်။ကုဆော်မှုကြော်ပြောပြပေးပါအောင်ခင်ဗျာ
။ထိုင်ဝမ်ခွဲထွက်ဖို့ကြိုးပမ်းမယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထပ်မံကြေငြာလိုက်ပြီးအမေရိကန်ပြည်ထောင်စုကိုပါတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်ရဲ့လက်နက်ရောင်းချပေးတာကိုလည်းတရုတ်ကမကြင်မနက်ကန့်ကွက်ခဲ့ပါတယ်။ဇွန်လ29ရက်နေ့ကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဟူချန်းကအခုလိုပြောဆိုခဲ့ပါတယ်
။လိုင်ချင်းဒေါ်ချလျိုးဝမ်ထူခြံကဲ့လိရှိဖွန်လေကိုကြပြီးကျန်းသောဆုံးလိရှိ
လိုင်ချင်းတဲအနေနဲ့သမိုင်းတွေကိုလိန်ညာပြီးခွဲထွက်ဖို့လုပ်မယ်ဆိုရင်သမိုင်းရဲ့ပြစ်တင်ရှုတ်ချခံရမှာဖြစ်တယ်လို့ဥပဒေအရအပြစ်ပေးတာကိုလည်းခံရမှာဖြစ်ပါတယ
်ထိုင်ဝမ်ကတော့တီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ကျင်းညာမှာမဟုတ်ဘဲလက်ရှိတီးခြားအချုပ်အခြာနဲ့ယက်တည်နေတဲ့အတိုင်းဆက်လက်ယက်တည်သွားမှာဖြစ်ပြီးထိုင်ဝမ်ရဲ့တည်ရှိမှုကိုလက်ခံဖို့တရုတ်ကိုတိုက်တွန်းထားပါတယ်သူတပားအမည်ကိုငရဲလို့ဖြစ်အောင်လုပ်မယ်လို့ပြောတဲ့သူတွေလည်းကိုယ်တိုင်ငရဲပြည်မှာလောင်မြိုက်ဖို့အသင့်ပြင်ထားကြလို့လည်းတရုတ်ကာဝေးရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူကကြိမ်းပောင်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့ဇွန်လဆမ်းပိုင်းကအမေရိကန်အင်ဒိုပစိဖိတ်ဒေသရည်တပ်အကြီးအကဲဆမ်မြူအယ်ပါပရိုကတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်ထိုင်ဝမ်ရေလက်ကြားကိုမောင်းသူမဲ့လက်နက်တွေနဲ့တိုက်ခိုက်ချေမှုန်းမယ်လို့ပြောဆိုခဲ့ပါတယ်။ဒါကို Hellscape ငရဲလိုကြောင်းမဲ့ဖော်ရပြင်းထန်လာတယ်ဆိုတဲ့စကားလုံးနဲ့တင်စားပြောဆိုခဲ့ပါတယ်။ဒါကိုတရုတ်ဘက်ကတုံ့ပြန်ပြောဆိုတာပါ။ထိုင်ဝမ်အရေးအတွက်တရုတ်နဲ့အမေရိကန်အကြားပုံမိုတင်းမာလာပြီးအပြန်အလှန်စကားစစ်ထိုးတာတွေပုံမကျဲလောင်လာသလိုပိတ်ဆို့အရေးယူတာတွေလည်းပုံမကျဲပြန့်လာပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အပေါ်ဂျွန်လ26ရက်နေ့တုန်းကလည်းတရုတ်ကကန့်ကွက်ခဲ့ပါတယ်။ထိုင်ဝမ်လူလက်ရေးကိုအင်အားသုံးလှုပ်ဆောင်လာမယ်ဆိုရင်စီရေးပဋိပက္ခဖြစ်လာလိမ့်မယ်လို့လည်းတရုတ်ကတတိပေးပါတယ်။ဂျွန်လ28ရက်နေ့ကအမေရိကန်ကနေဒေါ်လာတန်360ကျော်ဘူးမောင်းသူမဲ့အသေးခံ drone အလုံးတစ်ထောင်ကျော်ထိုင်ဝမ်ကိုရောင်းပေးခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့ရုရှားအကြားတင်းမာမှုတွေပုံမိုတိုးလာနေပါတယ်။ရုရှားအနေနဲ့တစုံတရာအမှားလုပ်ခဲ့ရင်တောင်ကိုရီးယားနဲ့ဆက်ဆံရေးပြတ်လိမ့်မယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဆူဆာကဇွန်လ28ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဟန်နော관계돌이킬수없는결과를초래하지않도록
ရုရှားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကိုထိခိုက်ပျက်စီးစေမဲ့အမှားတစုံတရာမပြုတ်လို့ဖို့တတိပေးလိုပါတယ်ရုရှားအနေနဲ့မြောက်ကိုရီးယားပေါ်မိခိုအားထားနေတာကိုရပ်တန့်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ပြုမှုလှုပ်ဆောင်ဖို့ကိုမျှော်လင့်ပါတယ
်တောင်ကိုရီးယားအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့ပြီးခဲ့တဲ့ရက်ပိုင်းကရုရှားကတတိပေးခဲ့ပြီးနောက်တောင်ကိုရီးယားကအခုလိုပြန်လည်တတိပေးလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံစီရေးအရာအပြန်အလှန်ကူညီဖို့သဘောတူစာချုပ်ခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်ထောက်ပံ့ဖို့စဉ်းစားနေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားနဲ့ရုရှားအကြားအပြန်အလှန်တတိပေးတာတွေဖြစ်လာခဲ့ပါတယ်။မြောက်ကိုရီးယားဟာရုရှားစီကနေနည်းပညာတွေရယူနေတာပါ။ပ ပဲတိတ်မစ်ဆိုင်ဒုံးကြီးတွေဆက်လက်စမ်းသပ်ပြစ်လွတ်ခဲ့တယ်လို့ဇွန်လ29ရက်နေ့မှာမြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားကလည်းဇွန်လ20ရက်နေ့လောက်ကစတင်ပြီးအမေရိကန်နဲ့တောက်လျှောက်ပူးတွဲစီရင်ပေးခြင်းနေပါတယ်။အမေရိကန်လေရင်တင်သင်းမော့ဟာလည်းတောင်ကိုရီးယားကိုဇွန်လ22ရက်နေ့မှာရောက်ရှိလာခဲ့ပါတယ်။အခုလိုကိုရီးယားကျွန်းဆွယ်ဒေသတွင်တင်းမာမှုတွေတိုးလာနေချိန်မှာပဲအိန္ဒိယဂျပန်နိုင်ငံကတော့လာမယ့်ဇူလိုင်လအတွင်းနေတိုးအဖွဲ့ဝင်နိုင်ငံတချို့ဖြစ်တဲ့ဂျာမနီ၊ပြင်သစ်၊စပိန်စတဲ့နိုင်ငံတွေနဲ့ပူးတွဲလေတပ်စီးရေးလေ့ကျင့်မှုတွေဂျပန်နိုင်ငံမှာဇက်တိုက်ပြုလုပ်သွားမယ်လို့ဇွန်လ25ရက်နေ့ကဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ပါတယ်။ဒီဥရောပ3နိုင်ငံကစစ်လေရင်တွေဟာဂျပန်နိုင်ငံကိုပထမဆုံးအကြိမ်တပြိုင်တည်းရောက်ရှိလာကြမှာဖြစ်ပါတယ်။စပိန်နဲ့ဂျပန်ပူးတွဲလေ့ကျင့်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဂျာမနီနဲ့ပြင်သစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေကနေစစ်တပ်တွေရောက်ရှိလာတာဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆက်လှုပ်ဆောင်လို့ရဆိုတာကိုပြသနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါအပြင်စီးရေးပူးတွဲလေ့ကျင့်ခြင်းအပြင်ဂျပန်ကာကွယ်ရေးတပ်ရဲ့စွမ်းရည်ကိုတိုးတက်စေအောင်မကဒီနိုင်ငံတွေနဲ့စီးရေးပူးပေါင်းဆောင်ရွက်မှုကိုလည်းပုံမနဲ့ဆိုင်စေတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြောကြားလိုက်ရပါမယ
်။တရုတ်ကထိုင်ဝမ်ကိုသတိပေးတာနောက်တောင်ကိုရီးယား၊ရုရှားပြဿနာနဲ့ဂျပန်နေတိုးနဲ့ပူးပေါင်းဆောင်ရွက်မှုကိုကုဆုံမှုကြောင့်ပြောပြပေးခဲ့တာပါ။အခုတော့လေယာစီးပွားရေးသတင်းတွေပါ။ကချင်ဘက်ခေါလန်ဖူးမြို့မှာဆန်ပါစားကုန်ပစ္စည်းပြတ်လာတာအပဝင်ကိုပြောထားပါတယ်။ကချင်ပြည်နယ်ခေါလန်ဖူးမြို့နယ်မှာဆန်ပါဝင်အခြေခံစားတောက်ကုန်တွေပြတ်တက်မှုဖြစ်ပေါ်နေပါတယ်။ဒီသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံစင်းတို့အတက်ကြကြရောဘလို့ရှိပါလဲ။ဒီလေယာစီးပွားသတင်းတွေကိုစူးစိပြီး Pharma Science Media ပြောပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ခေါင်လန်ဘူးမြို့နယ်မှာဆန်ပါဝင်အခြေခံစားသောက်ကုန်ပစ္စည်းပြတ်လတ်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းနဲ့စကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကပူတာအိုခေါင်လန်ဘူးလမ်းမပေါ်ကဆန်လွတ်ချက်တောင်းအနီးမှာမြေပြိုကျပြီးလမ်းပြတ်စီးခဲ့တဲ့အတွက်ခေါင်လန်ဘူးမြို့နယ်ဘက်ကိုကုန်ကားတွေသွားလာလို့မရတော့တာကြောင့်စားနပ်ရိက္ခာပြတ်တောက်ရတာဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။မလကနေဇွန်လပထမပတ်လောက်ထိပူတာအိုမြကြီးနားဆွန်ဘရာဘန်ကားလမ်းကိုစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပါသွားလာခွင့်ပိတ်လိုက်တာကြောင့်ခေါင်လန်ဘူးမြို့နယ်ဘက်မှာစားသောက်ကုန်ဈေးနှုန်းတွေအဆမတန်ကြီးမြင့်ခဲ့ပါသေးတယ်။ဇွန်လဒုတိယဘက်ကစားလို့ပူတာအိုကိုစားနပ်ရိက္ခာပို့ဆောင်ခွင့်ပြန်လည်ခွင့်ပြုပေးခဲ့ပေမဲ့ကုန်ကားရောက်ရှိမှုနည်းပါလို့ပူတာအိုမြို့နယ်မှာလည်းစားနပ်ရိက္ခာလိုအပ်ချက်တွေရှိနေတယ်လို့ဒေသခံကိုကြီးကယ်သေးလောက်ကိုင်းနေသူတူကပြောပါရယ်။ခေါင်လန်ဘူးဒေသမှာစပားစိုက်ပျိုးထွက်ရှိမှုအလွန်နည်းပါပြီးပြောင်းကြုံအာလူးနဲ့တီးနှံတချို့ကစိုက်ပျိုးကြတာဖြစ်တဲ့အတွက်ဆန်ပါဝင်မိဖို့ကြောင့်သုံးစားတောက်ကုန်တွေကိုပူတာအိုမြို့နယ်ကနေဝယ်ယူစားသုံးရတာဖြစ်ပါရယ်။ပူတာအိုကနေခေါင်လန်ဘူးမြို့နယ်ကို115မိုင်လောက်ဝယ်ပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ကားနဲ့သွားရင်တော့နှစ်ရက်ခန့်ကြာမြင့်တယ်လို့ဒေသခံတွေကပြောဆိုကြပါဗ
ျ။စောင်းစီတင်တွင်မှုကိုရှော့ချလိုက်တာကြောင့်ဈေးဆမတည့်မြင့်တက်လာရတာဖြစ်တယ်လို့ကုန်သည်တွေကဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကနေနေစဉ်စောင်းစီတန်ချိန် 9,000 ခွဲလောက်တင်တွင်နေရတာဖြစ်ပါတယ်။စစ်ကောင်စီကတန်ချိန် 3,000 လောက်ပဲတင်တွင်ဖို့တမန်လိုက်တာကြောင့်စီစေကအမြင့်စီမှာပဲဆက်ရှိနေနိုင်တယ်လို့ကုန်သည်တွေကတုံ့တက်ကြပါတယ်။ဒါအပြင်ပြည်ပကနေစောင်းစီတင်တွင်နေတဲ့ကုမ္ပဏီ၈ခုကိုလည်းမတမာမှုတွေပြုလုပ်လို့နမည်ပြည့်စင်ထက်တွင်လိုက်တဲ့ဆိုပြီးရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွန်ကြားမှုအစည်းအဝေးဌာနကဇွန်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။စစ်ကောင်စီကစောင်းစီတပိတ်တာကိုရန်ကုန်မှာ 5,980 ချက်မန္တလေးမှာ 6,100 ချက်နေပြည်တော်မှာ 5,900 ချက်နဲ့လာရှိုးမှာ 6,325 ချက်စသဖြင့်ရောင်းချရမယ့်ဇီနိုတွေကိုတိုင်းနဲ့ပြည်နယ်လိုက်တက်မှတ်ထားပြီးရက်ွက်ထောက်ကင်စားနဲ့မက်ပုံတွေပါမတိုင်းရောင်းချပေးတာဖြစ်ပါလိမ့်။
တကယ်တမ်းကျင်ပါလေလီစည်းကွဲဖြစ်တဲ့ရန်ကုန်မန္တလေးလိုမြို့ကြီးတွေမှာတော့စောင်းစီတပိတ်တာကို12,000ကနေ14,000ကျပ်လောက်ထိပေါင်စည်းရှိနေသလိုလမ်းပန်းဆက်တွေရိတ်ခက်ခဲပြီးနေမြေတည်ငြိမ်မှုရှိသေးတယ်။ကချင်ပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်အပါအဝင်အချို့ဒေသတွေမှာတော့စောင်းစီတပိတ်တာကို3,000ကျပ်ဝန်းကျင်တိမြင့်တက်နေတာဖြစ်တယ်လို့ဒေသခံတွေကပြောဆိုထားပါတယ်
စစ်ကောင်စီကစံကုန်တွေကိုဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ပြီးစံဆိုင်အားလုံးတတ်မှတ်ဈေးတိုင်းရောင်းချဖို့တတိပေးပြီးနောက်မှာစံဈေးကွက်ပြတ်ပြီးစီတီမတ်အပါအဝင်စံလက်လီလက်ကအယောင်းဆိုင်တချို့လည်းအယောင်းအဝယ်ရပ်နားထားကြတယ်လို့စံကုန်တွေအတိုင်းဝိုင်းကပြောပါတယ်ဇွန်လ20ရက်နေ့ကစလို့မြန်မာနိုင်ငံစံသမားအသင်းချုပ် MRF ဥက္ကဋ္ဌဦးရဲမင်းအောင်ဒုဥက္ကဋ္ဌဦးလူမော်မြင့်မောင်ဦးနေလင်းအပါအဝင်ဘင်းအောင်ကုန်စီတိုင်းကစံကုန်တွေအနည်းဆုံး10ဦးလောက်ကိုစစ်ကောင်စီကခေါ်ယူစစ်ဆေးမှုတွေပြုလုပ်နေတာပါအဲ့ဒီနောက်ပိုင်းမှာစုံစမ်းစစ်ဆေးရေးစာသုံးလုံးနဲ့ဌာနဆိုင်ရာစစ်ဆေးရေးအဖွဲ့တွေဟာစံပွဲရုံတွေကိုစောင့်ကြည့်တာခြောင်တခင်ဝင်ရောက်စစ်ဆေးတာတတ်မှတ်ဈေးတိုင်းရောင်းချဖို့တတိပေးတာတွေဇက်တိုက်ပြုလုပ်နေတာကြောင့်စံကုန်တွေတချို့လည်းထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေဖြစ်ပါတယ
်ဘယ်လိုမှညာမုံကြံပြည်ဒီပေါ်ရောက်မှမပြောင်းသာတော့တော့ဆက်နေမနဲ့အတော်ကြီးတွေကမပြောင်းတာမိုးချုပ်တဲ့အချိန်လည်းမပြောင်းဘူးဘူးကြောက်ကိုတိုင်းကဘာမှလည်းမပြောင်းဘူးဘူးကမှတ်တဲ့ဈေးနဲ့ရောင်းလားမရောင်းလားပဲထိုင်ကြည့်ရနေမှာပေါ့ဝန်တို့မရတော့ဘူးအခုကစံသက်ဒီမှာအကောင်တော့လည်းစံသက်ဒီမှာလည်းသူကဝင်စီးတိုင်းဝင်ပြီးအဲ့လိုအောက်ထားရတာကြာစံသက်တည်းလည်းမနေတော့ဘူးရပ်လိုက်ပြီကျွန်တော်တို့စဉ်းစားမှရေးရှိမှလည်းစံပြီးနေရမယ်စားသုံးမှုလည်းမနေနိုင်ရရောင်းမှုလည်းမနေနိုင်ရအဲ့ဒီတိရစ္ဆာန်စဉ်းစားမှလည်းအကျပါ
လက်ရှိမှာမြန်မာနိုင်ငံစံတော်အသင်းချုပ်ကဆွေဘူပေါ်စံမွေးတရားရှိပောင်းတိတ်ကို33,500ကနေ34,500ကျပ် AOR ပေါ်စံက31,000ကနေ32,000ကျပ်အရာဦးကြားပြန်ဘေးကြားတောင်ပြန်က32,000ကနေ33,000ကျပ်အမထအုပ်စုကတအိတ်ကို9,000ကနေ9,800ကျပ်ရက်60ပခန့်အညာသားအထူးအမထအုပ်စုကတော့တအိတ်ကို8,000ခွဲကနေ9,000ကျပ်မြမပြည်အထပိုင်းကထွက်ရှိတဲ့အရာမင်းအရာပရိသာဆန်တွေကတော့တအိတ်ကို9,000ခွဲကနေ3,000ကျပ်တွင်ဈေးတွေနဲ့ရောင်းချကြဖို့တတ်မှတ်ထားပါတယ်ရန်ကုန်ကဝါနန်းကုန်စည်တိုင်းနဲ့ဘင်းအောင်ကုန်စည်တိုင်းမှာလူကိုယ်တန်ဆိုင်အိတ်လိုက်ဝယ်ယူလို့သူတွေကတော့အိမ်အောင်စီရင်မိထုနဲ့ပတ်ပုံတွေကိုတင်ပြပြီးပေါ်စံတိတ်အမထတိတ်ဝယ်ယူနိုင်တယ်လို့ရန်ကုန်တိုင်းအတွင်းကမြို့နယ်58မြို့နယ်မှာလဲပေါ်စံတပီ9,000ကျပ်အမထတပီ3,000ကျပ်နဲ့ရောင်းချပေးသွားမယ်လို့ထုတ်ပြန်ထားပါတယ်
။ကျွန်တော်တို့နယ်ဘက်တွေမှာတော့3,000ဈေးနဲ့တော့ဝယ်မရပါဘူး။ကျွန်တော်တို့ယူရီမှာရောင်းနေတော့စံညံဆိုရင်သူကစံညံဟိုဆိုရင် 3,800 ပေါ်စံဆိုရင် 8,000 နဲ့ 9,000 ကျားမှာရှိတယ်တပီက။အဲ့ဒါတို့ပြောတဲ့3000ဆိုတော့ကြက်ကျွေးတဲ့ဆန်တော်မှာပဲ2800 3000ရှိနေတာကြီးရောတို့နေဘက်တွေတော့ဝယ်မရပါဘူးဘယ်လိုပြောမလဲဆန်ညန်းဆိုရင်လည်းတသိန်းပတ်ထားလဲဝယ်နေရတာပဲပေါ်ဆန်ဆိုရင်ပေါ်ဆန်ဆိုရင်တသိန်း800သူအေရပရိသာဆိုရင်တသိန်း600နဲ့900ကျားမှာပဲရှိတယ်နေဘက်တွေကတော့အဲ့လိုက်ဘယ်သူကလဲရောင်းပြီပဲလို့အုပ်ချုပ်ရေးမှုတို့ဇာယင်မှုတို့လည်းဘယ်သူမှမပြောပါဘူးနေဘက်တွေအတိကိုမလို့ဝယ်လည်းမရဘူး
လက်ရှိရန်ကုန်လက်လီဈေးကွက်အတွင်းမှာတော့ရွှေဘိုထိဆထူးထူးရှယ်က24ဘီတအိတ်ကို 38,400 ကျပ်ရွှေဘိုထူးရှယ်ကတအိတ်ကို 38,000 ကျပ်အေယာရွှေဘိုရှယ်က 36,400 ကျပ်အတိအသီးပေါက်ဈေးရှိနေပါတယ်ဆန်ညာမျိုးစားဖြစ်တဲ့ဇီယာရှယ်အတစ်က24ဘီ108ပေါင်တအိတ်ကို 96,000 ကျပ်စင်းသွယ်ထူးရှယ်က 32,000 ကျပ်မြောင်းမြမနောဒုက္ခရှယ်က 34,000 ကျပ်အတိအသီးပေါက်ဈေးရှိနေပြီးစံကြောထက်စံညံဝယ်ယူစားသုံးမှုကပိုများတယ်လို့ကုန်တယ်တွေကပြောပါတယ်မြန်မာနိုင်ငံစံသမားအသင်းချုပ်ကတော့အခုကာလမှာဆုံးရှုံးမှုတွေရှိနိုင်ပေမဲ့လက်ရှိလှုပ်ဆောင်နေတဲ့စံစည်းနှုန်းကျဆင်းရေးအစီအစဉ်မှာကုန်တယ်တွေအနေနဲ့ပူးပေါင်းပါဝင်ပြီးတတ်မှတ်စံစည်းနဲ့သာရောင်းချပေးကြဖို့တိုက်တွန်းထားပါတယ်စစ်တကအာဏာသိမ်းပြီးနောက်ပိုင်းမှာနယ်မြေတည်ငြိမ်မှုရှိတဲ့ရန်ကုန်မန္တလေးလိုမြို့ကြီးတွေမှာပါစံစီနဲ့အိမ်နှုံးစေဝါအပါအဝင်ကုန်စည်အားလုံးဒီပါဈေးဆောင်တန်းမြင့်တက်ပြီးလူတလောက်ဝယ်မရတဲ့ပြဿနာတွေနဲ့ပြည်သူတွေဟာရင်ဆိုင်နေရတာဖြစ်ပါတယ
်အခုဆက်ပြီးဇွန်လ19ရက်နေ့ကနေ26ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ပြင်ပဝယ်လဲနဲ့လောင်လဲဓမာတွေရဲ့ဝယ်ယူမှုအင်းနေရာကြောင်းပို့ကုန်ပေတွေဈေးဆက်အင်းနေပါတယ်ပြီးခဲ့တဲ့ဇွန်လ19ရက်နေ့ကရန်ကုန်မြို့နယ်ဈေးကွက်မှာမက်ပယ် FAQRC တတန်းကို34,600ကျပ်ရှိခဲ့ရာကနေဇွန်လ25ရက်နေ့မှာတော့တတန်းကို33,100ကျပ်ထိဈေးပြန်ကျဆင်းသွားပါတယ်။တပတ်အတွင်းတတန်းကိုငွေကျပ်33,000နီးပါးအကျရှိခဲ့ပါတယ်။
ဇွန်လ23ရက်နေ့မှာတော့မန္တလေးဈေးကွက်မှာမက်ပေအထက်က63ပိတ်တောင်ဝင်းတအိတ်ကိုနှစ်တိုင်း9တောင်ကျက်နဲ့အဟောင်းက3တိုင်း1တောင်ကျက်ပေါင်စီရှိခဲ့ပြီးဇွန်လ23ရက်နေ့ဈေးကွက်ပေါင်စီနဲ့ရှင်ရင်တအိတ်ကို9000ကနေ1000ကျက်ကြာဈေးကျဆင်းသွားပါတယ်အဓိကဝယ်လှစ်ဖြစ်တဲ့အိန္ဒိယနိုင်ငံမှာလည်းမက်ပေကဈေးကွက်ဝင်များပြီးမဲ့ပြင်တွင်းဝယ်လိုအားကျဆင်းနေရကြောင်းဈေးနှုန်းကျဆင်
ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကရန်ကုန်ပြည်နယ်ဆေးကွက်မှာပဲစင်းကုန်တံတန်းကို44သိန်း9000ကျပ်ပေါက်ဈေးရှိခဲ့ပြီးဇွန်လ21ရက်နေ့မှာတော့တံတန်းကို45သိန်း9000ကျပ်ထိပြန်ကျဆင်းသွားပါတယ်။ဂျပန်တွင်တံတန်းကိုတသိန်း2000ကျပ်ထိဈေးကျဆင်းခဲ့တာကိုတွေ့ရပါတယ်။အိန္ဒိယဈေးကွက်ရဲ့ဝယ်လိုအားရှိနေတာကြောင့်လာမယ့်ကာလတွေမှာတော့ဝယ်လိုအားမြင့်တက်လာနိုင်တယ်လို့ဈေးကွက်စောင့်ကြည
ဈေးအေးနေတာဖြစ်တယ်လို့ပွင့်ရုံတွေကပြောပါတယ
်ကချင်ဘက်ခေါလံဖူးမှာဆန်အပါဝင်စားကုန်တွေပြက်လက်လာတာအပါဝင်ကို Farmer Times Media အဖွဲ့ပြောပြခဲ့တာပါအခုတော့ဥရိယာစီနဲ့အနာဂတ်အစီအစဉ်မှာရေအောက်ဒရုန်းရင်တဲ့သန္တာကြောက်တန်းပျက်စီးတာကိုပြောထားပါတယ်ဩစတြေးလျနိုင်ငံထဲက Great Barrier Reef သန္တာကြောက်တန်းကြီးအယောင်ပြောင်းလဲလာတဲ့အတိုင်းအတာကိုလေ့လာဆန်းစစ်နိုင်ဖို့ဉာဏ်ရည်တုနည်းပညာပါတဲ့ရေအောက်ဒရုန်းရင်တွေကိုအန်နဝါသိပ္ပံပညာရှင်တွေအသုံးပြုနေကြပါတယ်ကမ္ဘာအပူချိန်မြင့်တက်လာတာကြောင့်ရောလူသားတွေရဲ့လုံရက်တွေကြောင့်မှာကမ္ဘာရက်ကသန္တာကြောက်တန်းကြီးတွေရဲ့ခရီးစနစ်တွေကအကြီးအကျယ်ကိုထိခိုက်ပျက်စီးလာနေတာပါနားလောင်ပြောပြပေးပါဦးခင်ဗျာ
ဒရက်စ်လိုခေါ်တဲ့ရေအောက်ဒရုန်းရင်ကတော့တဏှာကြောက်တန်းကြီးတွေထိခိုက်ပျက်စီးမှုအတိုင်းအတာကိုလေ့လာဖို့အသုံးပြုတာဖြစ်ပါတယ်။ကမ္ဘာအပူချိန်မြင့်တက်ပြီးသမုတ်တရားရေဒုတွေပူနွေးလာတဲ့အတွက်ဩစတြေးလျနိုင်ငံက Great Barrier Reef တဏှာကြောက်တန်းကြီးတွေလည်းအကြီးအကျယ်ထိခိုက်လာတာဖြစ်ပါတယ်။ Hydras ရေအောက်ဒရုန်းရင်ရဲ့အကူအညီနဲ့ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုအနဝါဘေဒပညာရှင်တွေပုံမနားလည်သဘောပေါက်လာပြီးတော့ပုံမှန်လေ့လာနိုင်ဖို့ဆောင်ရွက်နေကြတာဖြစ်ပါတယ်။ဩစတြေးလျအနဝါသိပ္ပံဌာန Reefwork အစီအစဉ်အကြီးအကဲ Melanin Oslan ကအခုလိုပြောပါတယ
် Dolphins can only see so much and go so far and that's where we've had to augment our survey methods to include the use of robotics just to enable us to scale to go deeper
ရေငုပ်တဲ့အခွေကအတော်ဝေးဝေးအထိမြင်လဲမြင်နိုင်သွားလဲသွားနိုင်ပါတယ်မိချောင်းတွေငမန်းတွေနဲ့ဂျယ်လီငါးတွေလိုအနေရပြတတ်တဲ့ရေတရဝါတွေပုံမှန်နေထိုင်ကျက်စားတဲ့နေရာမျိုးတွေမှာကတော့ area တစ်ခုလုံးကျဲကျဲပြန့်ပြန့်နဲ့ခက်နက်နဲ့အတိစင်ပြီးလည်လာနိုင်အောင်ဆက်ရုပ်တွေကိုသုံးရပါတယ်
။ Hydra ဆက်ရုပ်က3နာရီအတွင်း8ကီလိုမီတာပတ်လည်အကျယ်လောက်ကိုသူ့အလိုလိုသွားလာနိုင်ပါတယ်။ရေအောက်အနေပေ1000လောက်ထိဆင်းပြီးတော့ 4K ကင်မရာနဲ့ကြည်လင်းပြတ်သားတဲ့ဗီဒီယိုတွေကိုရိုက်ကူးနိုင်ပါတယ်။ Drone ရင်8မိနစ်စာမှာတော့အသံလိုင်းနဲ့ရေအောက်ဝတ္ထုတို့ရဲ့တည်နေရာကိုရှာဖွေတဲ့ Sonar ကိရိယာနဲ့ဉာဏ်ရည်တို့နည်းပညာ AI ကိုသုံးထားတာပါ။ရှေအောက်သုံးကရိယာတွေထုတ်လုပ်နေတဲ့ Advanced Navigation နည်းပညာကုမ္ပဏီကထုတ်ကုန်မန်နေဂျာပီတာဘေကာကတနာကြောက်တန်းကြီးတွေကိုသုံးဖက်မြင်ပုံရိပ်နည်းပညာ 3D နဲ့ဖန်တီးနိုင်အောင်လို့သူတို့ရဲ့နည်းပညာကိုအသုံးပြုနေတယ်လို့ပြောပါတယ
် We're working on coral mapping with the Australian Institute of Marine Science and what they're trying to do is map areas of coral to detect change within those areas
Australia and our department to model the entire tana jaw dan ni ye mi bon ko jemaru ye swin ni ba de tana jaw dan ne ma a pyaung le ri phit de niya ri ko sha phwe le la ni ba de a ri area ko mi bon swae bi tana jaw dan ta khu long ko pon du phan ni nai bo saung ywe ni da ba sae yauk ri ye a ta jet de de ma niya ta khu de ko be a pyan myan a nan lan pyan twa lo ya ba phit ba de အဲ့ဒီနေရာတစ်ခုတည်းကိုပဲအကြိမ်ကြိမ်ဓာတ်ပုံရိုက်နိုင်ပါတယ်လူတွေအနေနဲ့ဆိုရင်တော့အဲ့လိုလုပ်ဖို့အတော်ကိုခက်ခဲပါတယ
်1998ခုနှစ်နောက်ပိုင်း The Great Barrier Reef တနာကြောက်တန်းကြီးမှာအယောင်တွေပြောင်းပြီးတော့ထိခိုက်ပျက်စီးလာတဲ့နေရာက6ခုအထိရှိပါတယ်ရေတို့အပူချိန်ကျဆင်းလာရင်တော့အယောင်ပြောင်းနေတဲ့တနာကြောက်တန်းတွေပြန်ပြီးတော့ကောင်းမွန်လာနိုင်ပါတယ်ဒါပေမဲ့လည်းသမုတ်တရားရေတုတွေအချိန်အတော်ကြာပူနွေးနေမယ်ဆိုရင်တော့တနာကြောက်တန်းကြီးတွေနောက်ဆုံးတည်ဆုံသွားပါလိမ့်မယ် 2024 March လအတွင်းဆန်းစစ်လေ့လာခဲ့တာမှာတနာကြောက်တန်းကြီးတွေအကြီးအကျယ်အယောင်ပြောင်းလာတာကိုတွေ့ရတယ်လို့ Great Barrier Reef ထိန်းသိမ်းစောင့်ရှောက်ရေးအာဏာပိုင်အဖွဲ့ကသိပ္ပံပညာရှင် Roger Biden ကအခုလိုပြောပါတယ်
the reality for what's happening in the Great Barrier Reef, unfortunately, isn't a surprise, and it's a consequence of rising global temperatures. And
Great Barrier Reef တန်တာကြောက်တန်းကြီးတွေအခုလိုအဖြစ်နဲ့ကြုံရတာစိတ်မကောင်းစရာပါဒါပေမဲ့အံ့ဩစရာတော့မဟုတ်ပါဘူးကမ္ဘာအပူချိန်တွေမြင့်တက်လာတဲ့အကျိုးဆက်ကြောင့်အခုလိုထိခိုက်ပျက်စီးလာတာဖြစ်ပါတယ်ဒါအလွန်သေးကြပါတယ်ပြီးခဲ့တဲ့12လတာကာလအတွင်းကျွန်တော်တို့မျက်မြင်တွေ့ခဲ့ရတာတွေကြောင့်ရောသိပ္ပံပညာရပ်တွေကြောင့်ပါအခုလိုပြောနိုင်တာပါ
သမုတ်တရားရေပြင်အောက်ကတန်နာကြောက်တန်းကြီးတွေကိုတက်ရှိမျိုးစိတ်တွေနဲ့ဖွဲ့စည်းတိဆောက်ထားတာပါ။ဂုံးမြေပေါ်ကအမြဲစိမ့်တစ်တော်ကြီးတွေထက်တန်နာကြောက်တန်းကြီးတွေကအနဝါတတ္တဝါမျိုးစုံတို့ရဲ့ဂေဟဗေဒစနစ်ကြီးတစ်ခုလုံးအတွက်ပိုးပြီးတော့အကျိုးပြုနေတာလည်းဖြစ်ပါတယ်။မရင်မတွက်နိုင်လောက်အောင်များပြားလာတဲ့ရေနဲ့အပင်နဲ့မျိုးစိတ်ပေါင်းစုံတို့ရှင်သန်ပေါက်ဖွားနိုင်ရတဲ့အတွက်တန်နာကြောက်တန်းကြီးတွေကိုမိခိုနေကြတာဖြစ်ပါတယ်။အဲ့ဒီလောက်အထိအေးပါလာတဲ့တန်နာကြောက်တန်းကြီးတွေဟာလူသားတွေရဲ့လောက်ရတွေကြောင့်ထိခိုက်ပျက်စီးလာနေတယ်လို့အမေရိကန်သမုတ်တရားနယ်လေတုဆိုင်ရာဌာန NOAA ကပြောပါတယ်။ကမ္ဘာအရရက်ကတန်နာကြောက်တန်းကြီးတွေဟာရေတုညံ့ညံ့မှုငှားအလွန်အကျုံဖန်ဆီးမှုဥတုရာသီပြောင်းလဲမှုအပါအဝင်ချိမ့်ချောက်မှုမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့လည်းဆိုထားပါတယ်။ဒီအထောက်အထွေမှာပဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကနောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးစာတစ်ရက်မှာလည်းပင်လယ်သမုတ်တရားထက်ကဂေဟဗေဒစနစ်ကြီးဟာလူသားတွေကြောင့်ထိခိုက်ပျက်စီးလာနေတယ်လို့ထောက်ပြထားတာပါ။သိပ္ပံပညာရှင်ပေါင်း100ကျော်တို့ပြုစုတင်ပြထားတဲ့ကျွန်းလလည်းကထုတ်ပြန်တဲ့ကမ္ဘာသမုတ်တရားများရဲ့အခြေအနေ State of the World's Ocean အစီရင်ခံစာမှာတော့သမုတ်တရားရေတုရဲ့အပူချိန်ဟာနှစ်ပေါင်း20အတွင်းနှစ်ဆတက်လာပြီးတော့ပင်လယ်ရေမြင့်တက်မှုကတော့နှစ်ပေါင်း30အတွင်းနှစ်ဆမြင်လာတယ်လို့ပြောထားပါတယ်။1950ပြည်လုံနောက်ပိုင်းသမုတ်တရားရေတုရဲ့အပူချိန်ဟာ2023ခုနှစ်မှာအမြင့်ဆုံးရောက်လာတယ်လို့လည်း UNESCO ရဲ့အစီရင်ခံစာမှာဖော်ပြထားတာပါဥရုယာတီထိန်ချုပ်ရေးပါရီသဘောတူညီမှုအရဆက်မှုခေတ်ဥကာလဖြမ်းမြကမ္ဘာအပူချိန်ထက်1.5 degree Celsius ကျော်မသွားအောင်ထိန်းထားနိုင်ဖို့နိုင်ငံဆုံးဆောင်ရွက်လာကြပေမဲ့လည်းသမုတ်တရားရေတုရဲ့အပူချိန်ဟာ1.45 degree အထိမြင့်တက်လာတယ်လို့လည်း UNESCO ကပြောပါတယ်အတ္တလန္တိတ်နဲ့တောင်ပိုင်းသမုတ်တရားတွေအပြင်ပြည်ထဲပင်လယ်ဒေသထဲမှာတော့1 degree Celsius အထိကိုမြင့်တက်လာတာပါ။တန်နာကြောက်တန်းကြီးတွေအခုလိုအကြီးကျယ်ပျက်စီးလာတာဟာကမ္ဘာအပူချိန်မြင့်တက်ပြီးဥတုရာသီပြောင်းလဲမှုနဲ့ဆက်စပ်နေတယ်လို့သမုတ်တရားဗေဒပညာရှင်တွေကပြောဆိုနေကြတာဖြစ်ပါတယ်။ကျွန်မနောင်လာပ
ါ။တန်နာကြောက်တန်းပျက်စီးမှုကိုရေရောက် drone ရင်းနဲ့လေ့လာနေတာနားလောင်ပြောပြခဲ့တာပါ။အခုတော့သတင်းတွေကတူတာပါ။ထိုင်းမှာနိုင်ငံသားလုပ်ခွင့်မရှိတဲ့လူတွေကြောင်းပြန်ထုတ်လွှင့်ပေးလိုက်ပါတယ်။မြန်မာနိုင်ငံကရွှေပြောင်းလူသားအများဆုံးရှိတဲ့ထိုင်းမှာနိုင်ငံသားလူသမားတွေမလုပ်ရလို့တားမြစ်ထားတဲ့လုပ်ငန်းက20ကျော်ရှိပါတယ်။ဘယ်လိုလုပ်ငန်းတွေလဲဆိုတာမညညလင်းပြောပြပေးပါအောင်ခင်ဗျာ။
ရှိတော်အာရှနိုင်ငံတွေထဲမှာနိုင်ငံသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြည့်ဆည်းလုပ်ခိုင်းပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုနှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါတယ်။အမေကလည်းအိမ်ဖော်ခလေးထိန်စောက်လုပ်ရေးငါဖန်းအထည်ချုပ်စားတော့ဆိုင်အကူဈေးရောက်အကူစိုက်ပျိုးရေးနဲ့မွေးမြူရေးစတဲ့အခြေခံအကျဆုံးအလုပ်တွေမှလုပ်ကြရတာပါ။ဒီလုပ်ငန်းတွေမှာထိုင်းရဲ့အင်ဒီဂျင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားကရွှေပြောင်းအလုပ်သမားတွေလုပ်ကိုင်ကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီလန်တစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်ကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်နေကြသူတွေကိုလည်းတွေ့ရပါတယ်။
ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေ့ပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်က၊ရွှေ့ပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းချေ၃သန်းထက်မှရှိတယ်လို့စီး နိုင်ငံကိုမြန်မာအပါအဝင်ရွှေ့ပြောင်းအလို့သမားတွေအလို့လာလို့ကြတာမှာထိုင်းအစိုးရကနိုင်ငံသားသားရွှေ့ပြောင်းအလို့သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလို့တွေကိုဥပဒေပြုသတ်မှတ်ထားပါတယ်။ဒီထဲမှာလုပ်ပိုင်ခွင့်လုံးဝမရှိဘဲတင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလို့အကိုင်းက28မျိုးရှိတာပါ။အဲ့ဒါတွေကတော့တစ်သားထုထွေးတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရင်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်းစိန်နဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်း၊သပင်းညှက်ခြင်း၊သပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်း၊အထည်လက်ရက်လုပ်ငန်း၊ကျူပင်၊ကျိန်၊ဆေးကြောက်၊ကောက်ယူ၊ဝါ၊မြက်၊ကြက်မွေး၊အုံရွက်၊အုံလက်၊ဖိုင်ဘာအမြင်အဲ့ဒါတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်း၊မိုင်းငယ်ဆက်ကူလက်မှုလုပ်ငန်း၊ယွန်းထည်လုပ်ငန်း၊ထိုင်းအမှုပညာဒုရီယာတွေထုတ်တဲ့လုပ်ငန်း၊ခြေသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးတဲလုပ်ငန်းထိုင်းအယုတ်လုပ်ငန်းဖုံးကြီးအလူခံတပိတ်လုပ်ငန်းပိုးထဲလက်ရဲလုပ်ငန်းဗုဒ္ဓရုပ်ပွားတော်လုပ်ငန်းအထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်းနိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွယ်ပြီးတခြားအကျိုးဆောင်လုပ်ငန်းထိုင်းအနှိတ်ခမ်းလုပ်ငန်းလက်နဲ့ secret လိတ်တဲလုပ်ငန်းဧည့်လန်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူရစီဝါနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းဇက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားသားရွှေ့ပြောင်းအလို့သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့ဒဏ်ငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊ဒဏ်ငွေပေးဆောင်ရတာ၊နိုင်ငံသားသားအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါရဲ့ရှင်
ထိုင်းမှာနိုင်ငံသားလုပ်ခွင့်မရှိတဲ့အလို့များလာတာမညညလင်းပြပြပေးခဲ့တာပါအခုလိုပတ်စင်ကဏ္ဍပြီမှာတော့ VOS စနေညအစည်းအဝေးနဲ့ဆက်မသက်ခင်သတင်းချင်းချုပ်မက်ခင်လေးပြပြပေးပါအောင်ခင်ဗျာ
တစ်တုံညာနှစ်ခုစစ်စင်ရေးဒုတိယလိုင်းကိုကိုကန်တပ်ဖွဲ့ MNDA ဦးဆောင်ပြီးလာရှိုးဘက်မှာစစ်ရေးအရှိန်ကိုဒီကနေ့ပဲစမြင်လိုက်တယ်လို့တအောင်မြူသားလူမျိုးရေးတက်မတော် TNL ပြောခွင့်ရလွေးရီဦးက VOE ကိုပြောပါတယ်လာရှိုသိန်းနီလမ်းမကြီးပေါ်မှာရှိတဲ့နန်းဟူကြီးရွာနာကစစ်ကောင်စီကကင်းစခန်းမှာလည်းဒီနေ့နေ့လယ်ပိုင်းစတင်တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ကောင်စီရဲ့အရှိမြောက်ဘက်ပိုင်းအရှိမြောက်ပိုင်းစစ်တပ်နာချုပ်ထဲကလည်းလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ပြောပါတယ်။အလားတူမိုးကုံနောင်ချုံနဲ့ကြောင်မဲဘက်မှာလည်းတိုက်ပွဲတွေဖြစ်နေပြီးမိုးကုံမြို့အရှိပိုင်းမှာတော့ဒီကနေ့တိုက်ပွဲတွေပြင်းထန်နေပါတယ်။မြန်မာစစ်တပ်လက်နက်တွေဝယ်ယူနိုင်အောင်ထိုင်းဗန်တွေကတဆင့်ငွေအလွှဲပြောင်းလုပ်နေတယ်ဆိုတဲ့ကုလသမဂ္ဂအစိုးရခန်းစာပါဖော်ပြချက်ကိုထိုင်းဗန်လုပ်ငန်းရှင်များအသင်းကနေပြင်းပြင်းထန်ထန်ညှင်းဆန်လိုက်ပါတယ်။အစိုးရခန်းစာမှာဆွဆွဲထားသလိုထိုင်းဗန်တွေအနေနဲ့စစ်ကောင်းဆောင်တွေလက်နက်ဝယ်ယူနိုင်အောင်စောင့်ရွက်ပေးနေတယ်ဆိုတာလုံးဝမဟုတ်ဘူးလို့ဇွန်လ28ရက်တောက်ကြန်နေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။တရုတ်ရဲ့အိမ်နီးချင်းမြန်မာအိမ်နီးရတို့နဲ့ဆက်ဆံရေးမှာငြင်းချင်းစွာအတူရှင်တွဲနေထိုင်နိုင်ရေးအခြေခံမူ၅ချက်ကိုအဓိကထားတယ်လို့တရုတ်သမ္မတရှီကျင်းပင်ကပြောကြားခဲ့ပါတယ်။ငြင်းချင်းစွာအတူရှင်တွဲနေထိုင်ရေးမူ၅ချက်ထုတ်ပြန်တဲ့290ပြည့်အခမ်းအနားမိန့်ခွန်းမှာတရုတ်သမ္မတရှီကထည့်သွင်းပြောသွားတာဖြစ်ပါတယ်။လူသားတွေအနေနဲ့စစ်နဲ့ငြင်းချင်းရေးတရားဝါပြောမှုနဲ့စီးပွားပြက်ကက်စီးလုံးမှုနဲ့ထိတ်တိုက်တွေးမှုတွေကဘယ်ဟာကိုရွေးမလဲဆိုတာကိုဆုံးဖြတ်ဖို့လိုအပ်တဲ့အချိန်မှာဒီမူကြီး၅ရက်ကိုအလေးထားဖို့လိုနေတယ်လို့ပြောသွားတာပါရှင်
။ကျေးဇူးပါမခင်လေး။အခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုက ကိုစီဒီဝါစပိုင်းဆိုင်ရာရုပ်တံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ TN1 ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လို့ရဆန္ဒပြုပါရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။